Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။2016ခုနှစ်ဒီဇင်ဘာလ16ရက်တောက်ကြနေ့ညပဲ VOA စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနိုင်ပါလိမ့်ရှင်။ကျမခွန်ညိုပါ။ခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါကျွန်တော်ရန်တိုင်းမှာတောက်ကြနေညဘက်သတင်းတွေကိုမအီတန်စင်နဲ့အတူချင်းညာပြီးတော့မှာဖြစ်ပါတယ်အမေရိကန်ရွေးကောက်ပွဲမှာဝင်ရောက်ဆွတ်ဖက်ခဲ့တဲ့ဘဲအစိုးရကိုမဆိုအရေးယူတော့မှာဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောလိုက်ပါတယ်ဆီးရီးယားနိုင်ငံလက်ပိုမျိုးကနေလူတွေဘေးလွတ်ရာကိုရွှေ့ပြောင်းပေးနေတာတွေကိုရဆိုင်လိုက်တာကြောင့်လူတွေထောင်ထဲချပြီးတော့ပြိမိနေပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့ပြည်ပခါရီဘောမြန်မာအစိုးရရဲ့ကင်တွယ်ဆောင်ရွက်နေပုံတွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးကသတိပေးလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားမှာဖြစ်ပါတယ်ဗျာ
အခုဒီညပိုင်းမှာတော့သတင်းလွှာတွေထဲမှာရခိုင်ပြည်နယ်မောင်းတော်ဒေသမှာတွားရောက်သတင်းယူကြမဲ့သတင်းသမားတွေကိုစတင်တွားခွင့်ပြုပါတော့မယ်ရှင်
။နောက်ဒီတွင်ရပြည်ပရဲ့အဲ့မှာဟိုသတင်းယူရယူရခါကြရင်သူတို့ဟိုကြရင်လည်းသူ့ဟာသူယူကြပါတော့နော်။လွတ်လပ်လပ်သတင်းယူအဲ့တော့နေရာတော့ဘုံလုံးအတူတူ
တော့မှာပါ။သမရယုံဝင်ကြီးဌာနပြောခွင့်ရသူရဲ့ပြောကြားချက်နဲ့အတူနားဆင်ရမှာပါ။ကချင်ပြည်နယ်အတွင်းကချင်လက်နက်ကိုင်တပ်နဲ့အစိုးရတပ်တို့ကြားကလက်ရှိတိုက်ပွဲအခြေအနေနဲ့အတူနိုင်ငံတကာသတင်းလွှာတစ်ပုဒ်မှာတော့ဒီအမေရိကန်သမရတိရဲ့ကျန်းသစ်စာကျေးဇူးပွဲအခမ်းအနားကိုအကြောင်းကိုလည်းပြောပြပေးသွားမှာဖြစ်ပါတယ်။စီစဉ်နောက်ပိုင်းမှာ Christmas Day လက်ဆောင်တစ်ပုဒ်နဲ့လည်းဖြောပြပေးပါပဲရှင်။ဒီလိုစီစဉ်တွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့မတ်အီတန်စင်တို့ကကြေညာပါမယ်ရှင
်။စီးရီးယားနိုင်ငံလက်ပုံမျိုးကနေလူတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းပေးနေတာတွေရပ်ဆိုင်းလိုက်တာကြောင့်လူတွေထောင်ထဲချီပြီးတော့ပြိမိနေပါတယ်။လက်ပုံမျိုးတွေကနေလူတွေကိုဘေးလွတ်ရာကိုတည်ဆောင်ပေးနေတဲ့ရင်တန်းနေနာမှာတောက်ကြနေကပောက်ကွဲမှုဖြစ်ခဲ့တဲ့အတန်တွေကိုကြားခဲ့ရပါတယ်။တဘုံနေဘက်ကအစိုးရနဲ့အပြည့်ရဲ့သဘောတူညီမှုကိုချိုးဖောက်ခဲ့တယ်လို့ Syria ဆွေးနွေးပိုင်းသတင်းတွေကဆိုပါတယ်။လူတွေကိုဖိလို့ရဘဲတော့ပြန်ပြီးရွှေ့ပေးနိုင်မယ်ဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပဲဖြစ်နေပါတယ်။ဒါပေမဲ့လည်းရုရှားကာကွယ်ရေးဝန်ကြီးဌာနကတော့ရွှေ့ပြောင်းကယ်ဆယ်တာတွေပြီးသွားပြီဖြစ်ကြောင်းတဘုံတွေထိန်းချုပ်ထားတဲ့နေရာတွေကနေအမျိုးသမီးနဲ့ကလေးတွေအားလုံးကိုရွှေ့ပြောင်းထားပြီးဖြစ်တယ်လို့လည်းပြောပါတယ်။လက်ပိုမျိုးထဲမှာတော့ခေါင်းမာတဲ့အစွန်းရောက်တင်တဲ့စစ်သွေးကြော်တွေပဲကျန်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနဘက်ကပြောပါတယ်။စီးရီးယားနိုင်ငံမှာတနိုင်ငံလုံးပြစ်ခတ်ရစရေးဖြစ်ပေါ်လာဖို့ရည်ရွယ်တဲ့ညဉ့်ညံ့ရေးဆွေးနွေးပွဲအသစ်တွေစတင်နိုင်ဖို့အတွက်ရုရှားနိုင်ငံကတူရကီနဲ့လှုပ်ဆောင်နေတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကအစောပိုင်းမှာပြောကြားခဲ့ပါတယ်။ရုရှားသမ္မတအဲ့ဒီဆွေးနွေးပွဲကိုတော့ကဇက်စတန်နိုင်ငံအစတနာမြို့မှာကျင်းပသွားနိုင်ပွဲရှိပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကတော့လက်ပိုမြို့အခြေအနေကိုဆွေးနွေးဖို့အတွက်အရေးပေါ်စည်းဝေးကိုတောက်ကြနေမှာကျင်းပသွားဖို့ရှိနေပါတယ်ခင်ဗျာ
။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာရွေးကောက်ပွဲကာလတုန်းကထောက်ခံမှုပေးခဲ့ကြသူတွေကိုကျေးဇူးတင်ကြောင်းပြသဖို့ကြေညာရေးနေ့ကခီးဆက်ရင်းမှာပဲအမေရိကန်သမ္မတဘရက်အိုဘားမားရဲ့ထိတ်တန့်ပြောခွင့်ရပုဂ္ဂိုလ်ကိုလည်းဝေဖန်လိုက်ပါတယ်။ထရမ့်ရဲ့ရည်တည်ချက်အပေါ်ဝေဖန်ခဲ့တဲ့အင်ပြူရောပြောခွင့်ရဂျော့ချ်အာနက်ကိုပန်ဆယ်ဗေးနီးယားပြည်နယ်ဟာရှီစ်မှာလူမှုစုဝေးပွဲအတွင်းမှာထရမ့်ကတုံ့ပြန်ပြောဆိုလိုက်တာပါ။အရေးကြီးတဲ့တာဝန်ယူရတဲ့အင်ပီရိုပြောခွင့်ရသူဟာမမှန်ကန်ကန်သတင်းစကားမပားနိုင်ဘူးလို့ထရမ့်ကဝေဖန်ပြောခဲ့တာပါထရမ့်ကိုယ်တိုင်ဟာလည်းသူ့အတွက်အင်ပီရိုပြောခွင့်ရသူကိုမကြခင်မှာကြီးညာသွားမယ်လို့မျှော်လင့်ရပါတယ်ဒီချိန်ထဲမှာပဲအစ္စရေးနိုင်ငံဆိုင်ရာအမေရိကန်သက်အမတ်ကြီးအဖြစ်အငင်းပွားဖွယ်ရာပုဂ္ဂိုလ်တဦးကိုထရမ့်ကရွေးချယ်လိုက်ပါတယ်ဒေဝါလီခံရတဲ့လုပ်ငန်းတွေအတွက်အကျိုးဆောင်ပေးနေတဲ့ရှိနေဖြစ်သူလက်ရာဆွေရင်ဒေးဗစ်ဖရီမန်ကိုအစ္စရေးဆိုင်ရာသက်အမတ်ဖြစ်ထရမ့်ကရွေးလိုက်တာပါဖရီမန်ဟာအစ္စရေးနဲ့ပါလက်စတိုင်းတို့နှစ်ပြည်ရှင်တွဲနေထိုင်နိုင်ရေးအမေရိကန်မူဝါဒကိုဆန့်ကျင်တဲ့သဘောထားရှိသူလည်းဖြစ်ပါတယ
်အမေရိကန်ရွေးကောက်ပွဲကိုဝင်ရောက်ဆွတ်ဖက်တဲ့ရုရှားအစိုးရပဲဖြစ်ဖြစ်တခြားဘယ်အစိုးရပဲဖြစ်ဖြစ်အမေရိကန်ပြည်ထောင်စုအနေနဲ့အရေးယူသွားမှာဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောလိုက်ပါတယ်ပြည်ပနိုင်ငံတစ်ခုကကျွန်တော်တို့ရဲ့ရွေးကောက်ပွဲဂုဏ်သိက္ခာကိုထိခိုက်ပြပြအောင်လှုပ်လာပြီးဆိုရင်ကျွန်တော်တို့အနေနဲ့အေးအေးယူသွားဖို့လိုတယ်ဆိုတာကတော့တန်တရားဖြစ်စရာမလိုဘူးလို့ထင်ပါတယ်ကျွန်တော်တို့အနေနဲ့လည်းအေးအေးယူသွားမှာပါဆိုပြီးတော့သမ္မတဥပမာက NPR သတင်းဌာနနဲ့အင်တာဗျူးမှာပြောကြားခဲ့ပါတယ်ရုရှားနိုင်ငံကကွန်ပျူတာတွေခိုးဝင်တဲ့ hacker တွေဟာပြီးခဲ့တဲ့အမေရိကန်ရွေးကောက်ပွဲမှာ Republican Party က Donald Trump အနိုင်ရအောင်ကူညီဖို့ရည်ရွယ်တဲ့အနေနဲ့Democratic Party ကကွန်ပျူတာတွေကိုခိုးဝင်ပြီးတော့ Hillary Clinton ရဲ့ရွေးကောက်ပွဲမဲဆက်စည်းရုံးရင်းမှာကတိကောက်ဖြစ်စေနိုင်တဲ့အီးမေးလ်တွေကိုဖြန့်ချခဲ့တယ်လို့ အမေရိကန်ဘိုးထောက်လန်းရေးအေဂျင်စီ CIA ကကောက်ချက်ချခဲ့ပါတယ်ဒီလိုကိစ္စတွေဟာရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ပါဝင်ပတ်သက်မှုမရှိဘဲဒါမှမဟုတ်သူကိုယ်တိုင်တိုက်ရိုက်မတီဘဲနဲ့ဖြစ်လာစရာမရှိဘူးလို့အင်မီရိုထိတ်တန့်ရာရှိကပြောပါတယ်အမေရိကန်ထောက်လန်းရေးအဖွဲ့တွေထဲမှာဒီကိစ္စနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးရေးအကဲဖြတ်တာတွေလုပ်နေတော့မှဖြစ်ပြီးတော့ဒီကိစ္စမှာဘသူတွေပါတယ်ဘာကြောင့်လုပ်တယ်ဆိုတဲ့အဖြေကိုအတိအကျဖော်ပြထားတဲ့နောက်ဆုံးအစီရင်ခံစာကိုစောင့်နေတယ်လို့လည်းသမ္မတဥပမာက NPR သတင်းဌာနကိုပြောခဲ့ပါတယ်ခင်ဗျာ
ရုရှားပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုနောက်6လထပ်တိုးဖို့ကြာတာရင်းနေတော့ Brussels မြို့မှာကျင်းပတယ်ထိပ်သီးညီလာခံမှာဥရောပတမကခေါင်းဆောင်တွေကသဘောတူခဲ့ကြတယ်လို့ EU တာဝန်ရှိသူတွေကပြောပါတယ် EU ရဲ့ညီညွတ်မှုနဲ့ရှေ့နာခဲ့ပေါ်မေကွန်းထုတ်ဆရာဖြစ်နေချိန်မှာပဲအဖွဲ့ဝင်28နိုင်ငံပါဝင်တဲ့ EU ရဲ့ခတ်ခဲတဲ့နှစ်တနှစ်အဆုံးသတ်ခံနည်းမှာကျင်းပခဲ့တယ်တရက်ကြာအစည်းအဝေးကိုတော့ကြာတာရင်းနေနောက်ပိုင်းအထိကျင်းပခဲ့ပါတယ်ရုရှားပေါ်ပိတ်ဆို့မှုဆက်ထားဖို့ဆုံးဖြတ်ချက်ဟာအံ့ဩစရာတော့မကောင်းပါဘူး။ဒီတစ်ပတ်အစောပိုင်းတုန်းကဂျာမန်ဝန်ကြီးချုပ်အန်ဂျယ်လာ မာကဲနဲ့ပြင်သစ်သမ္မတဖရန်ဆွာ အိုလွန်တို့တွေ့ဆုံပြီးတော့ယူကရိန်းရေးနဲ့ပတ်သက်လို့ဘယ်လာရုစ်နိုင်ငံမင်းစ်မြို့မှာရရှိထားတဲ့သဘောတူညီချက်ကိုရုရှားနိုင်ငံကလိုက်နာဖို့ပြက်ကွက်နေချိန်မှာပဲရုရှားပေါ်တန်ခတ်ပိတ်ဆို့မှုသက်တမ်းတိုးဖို့ထောက်ခံမယ်လို့ပြောခဲ့ပါတယ်။ဂျာမနီနိုင်ငံပါဝင်ဥရောပကရင်းနှီးမြှုပ်နှံသူတွေနဲ့စွမ်းအင်ဆိုင်ရာစီးပွားရေးလုပ်နေသူတွေကတန်ခတ်မှုတွေကိုရုတ်သိမ်းပေးဖို့ဖိအားတိုးပေးနေချိန်မှာပဲအခုလိုဆုံးဖြတ်ချက်ထွက်လာတာပါ။
VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ကနေတောက်ကြညာဘက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့ပြဿနာတွေပေါ်မြန်မာစိုးရရဲ့ချင်းကပ်ကင်တွေဆောင်ရွက်ပုံတွေဟာတံပြန်အကျိုးဆက်တွေဖြစ်လာနိုင်တယ်လို့လူခွင့်ရေးကော်မရှင်နာမင်းကြီးဇာယီရာယက်အယ်ဟူစိန်ကဒီကနေ့မှာသတိပေးလိုက်ပါတယ်
။ The High Commissioner today warns that the government of Myanmar warns the government of Myanmar that it's short-sighted counterproductive and even callous
ရခိုင်ပြည်နယ်မြောက်ပိုင်းကထိခိုက်မှုတွေအစိုးဆုံးဖြစ်သွားတဲ့နေရာတွေကိုတိကျလွတ်လပ်တဲ့လေလာဆောင်ကြည့်အဖွဲ့တွေကိုတွားရောက်ဖို့ခွင့်မပြုတာအပါအဝင်ဒီပြဿနာအပေါ်မှာမြန်မာအစိုးရရဲ့ချင်းကပ်ဖြည့်ရှင်းမှုတွေဟာမြန်မာနိုင်ငံရဲ့ဒေတာတွေမှာပါစိုးရင်စရာကောင်းတဲ့တံပြန်အကျိုးဆက်တွေဖြစ်လာနိုင်တယ်လို့လူခွင့်ရေးကော်မရှင်နာယုံပြောခွင့်ရကပြောသွားတာဖြစ်ပါတယ်ဆိုရတဲ့လူခွင့်ရေးချုပ်ဖောက်မှုတွေလောက်ကြံဖန်တီးနေတယ်ဆိုပြီးပြောဆိုနေတာကလောက်ကြံဖန်တီးပြောနေတာဖြစ်တဲ့ဆိုပြီးထပ်တလဲလဲပယ်ချနေတာနဲ့တိကျလွတ်လပ်တဲ့လေးလာဆောင်ကြီးရဲ့အဖွဲ့တွေကိုခွင့်မပြုတာကနိုင်ငံတကာလူခွင့်ရေးဥပဒေအောက်မှာအစိုးရတရက်လိုက်နာရမယ့်တာဝန်တွေကိုလစ်လျူရှုလိုက်တာဖြစ်သလိုလူခွင့်ရေးချုပ်ဖောက်ခံရသူတွေကိုလည်းစော်ကားလိုက်တာဖြစ်တယ်လို့သူမကပြောပါတယ်တစ်ဆက်တည်းမှာပဲအောက်တိုဘာ9ရက်နေ့ကလက်နက်ကန်အကြမ်းဖက်အဖွဲ့တွေကနေကြားဆောင်ရဲတပ်ဖွဲ့ရဲ့ရဲကင်းစခန်းကိုတိုက်ခိုက်တာအပါအဝင်နိုမာ12ရက်နေ့ကမြန်မာစစ်တပ်အရာရှိတဦးတပ်ခံလိုက်ရတာနဲ့ပတ်သက်ပြီးတော့လေသူ့အနေနဲ့ပြက်ပြက်သွားသားပစ်တင်ရှုတ်ချတယ်လို့လည်းပြောပါတယ်မြန်မာဆိုရဘက်ကတော့ဒီကိစ္စတွေပေါ်မှာတရားဥပဒေနဲ့အညီဆောင်ရွက်နေတယ်လို့တောက်လျှောက်တုံ့ပြန်ပြောဆိုခဲ့ပါတယ်လာမယ့်ရက်တွေအတွင်းမှာတော့ပြည်တွင်းပြည်ပကသတင်းမီဒီယာတွေကိုရခိုင်ပြည်နယ်မြောက်ပိုင်းမှာအစိုးရရဲ့လုံခြုံရေးစောင့်ရှောက်မှုအစီအစဉ်နဲ့သတင်းယူခွင့်ပေးသွားမှာဖြစ်တယ်လို့မြန်မာဆိုရကဒီကနေ့မှာပဲကြေညာခဲ့ပါတယ်ခင်ဗျာ
ရုရှားသမ္မတဗလာဒီမီယာပူတင်ဟာဒုတိယကမ္ဘာစစ်ပြီးဆုံးချိန်ကလေးကနှစ်နိုင်ငံကြားတရားဝင်ငြိမ်းချမ်းရေးသဘောတူညီချက်လက်မှတ်ရေးထိုးနိုင်ရေးမှာဟန်တာဖြစ်နေတဲ့နေညင်ငင်းပွားမှုပြဿနာကိုဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့နှစ်ရက်ကြာတွေ့ဆုံဆွေးနွေးဖို့ဂျပန်နိုင်ငံကိုရောက်လာခဲ့ပေမဲ့ထူးထူးခြားခြားဘာရလက်မှတ်မရဘဲခီးစဉ်ဆုံးသက်ခဲ့ရပါတယ်ဂျပန်အနောက်တောင်အရက်ကရေပူစမ်းအပန်းဖြေစခန်းမှာတွေ့ဆုံစကားပြောပြီးနောက်တနေ့တောက်ကြနေမှာတော့ခေါင်းဆောင်နှစ်ယောက်ဟာတိုကျိုမြို့မှာတွေ့ဆုံခဲ့တာဖြစ်ပါတယ်။မြို့တော်မှာတော့အမျိုးသားရေးဝါဒီဆန္ဒပြသူတွေကိုထိပ်သီးအစည်းအဝေးကျင်းပတဲ့နေရာနာမကတ်နိုင်အောင်ရဲတွေကဆောင်ရွက်ခဲ့ရပါတယ်။ဒုတိယကမ္ဘာစစ်အပြီးမှာဆိုဗီယက်တပ်ဖွဲ့တွေရဲ့တိမ့်ပိုက်မှုတွေကြောင့်ဒေသခံဂျပန်18,000နေရဲစွန့်ခွာခဲ့ရတဲ့ပစိဖိတ်နောက်ဘက်ကတောင်ကူရီလ်ကျွန်းတွေကိုပြန်ပေးဖို့ဆန္ဒပြသူတွေကတောင်းဆိုနေကြတာပါ။ကျွန်းတွေပိုင်ဆိုင်မှုအပေါ်အငင်းပွားမှုတွေကြောင့်ဒုတိယကမ္ဘာစစ်နောက်ပိုင်းမှာနှစ်ဖက်ကြားငြိမ်းချမ်းရေးသဘောတူညီချက်မရဘဲဖြစ်ခဲ့ရပါတယ်။
ဖိလစ်ပိုင်ဆိုရအဖွဲ့ဝန်ကြီးတာဝန်ကနေဒုသမ္မတနှုတ်ထွက်လိုက်တာကြောင့်မွေးဆေးဝါးသုံးဆွဲသူတွေကိုတေလောက်တဲ့အထိဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေနေနေတဲ့အပေါ်မှာစန့်ကျင်တာတွေပို့ပြီးတော့ လှုပ်လာဖို့ရှိနေပါတယ်ဒါပေမဲ့လက်တွေ့မူဝါဒအပိုင်းမှာတော့တိတ်ပြီးတော့အပြောင်းလဲဖြစ်လာမယ်လို့မယူဆပါဘူးသမ္မတဒူတာတေကသူမကိုအစိုးရအဖွဲ့အစည်းဝေးတွေမတက်ရောက်ဖို့ပြောကြားခဲ့ပြီးတဲ့နောက်ဖိလစ်ပိုင်ဒုသမ္မတလန်နီရိုဘရီဘိုဟာအိုးအိမ်ဝန်ကြီးယာဒူးကနေအခုလအတွင်နှုတ်ထွက်သွားခဲ့တာပါသမ္မတဒူတာတေရဲ့မူရစေရောင်းဝယ်သုံးဆွဲသူတွေပေါ်နေနေနေရာတွေပေါ်မှာလည်းသူမကဝေဖန်လာခဲ့တာဖြစ်ပြီးတော့ဒီနေနေမှုတွေအတွင်းမှာလူ 9,000 လောက်တည်ဆုံးခဲ့တယ်လို့သူမရဲ့ဒုသမ္မတရုံးကခန့်မှန်ပါတယ်သူသမားမဖြစ်ခင်တပောင်မျိုးရဲ့မျိုးတော်ဝင်ဖြစ်တဲ့22နှစ်ကြာလောက်ခဲ့စဉ်အတွင်းသူကိုယ်တိုင်လူတွေကိုတတ်ခဲ့တယ်လို့ဒန်လာနေကပြုလုပ်တဲ့စီဝါရေးဖိုရမ်တစ်ခုမှာသမရဒူတာတေကပြောပါတယ်ဖိလစ်ပိုင်နိုင်ငံမှာအာနာချိန်ခွင်ရှာညှိတဲ့အနေနဲ့သမရနဲ့ဒုသမရတွေကိုတီးကြားစီရွေးကောက်တင်မြှောက်ကြတာဖြစ်ပါတယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံကအလို့ရှိဆုံးပုဂ္ဂိုလ်တယောက်ဟာဘုံလုံရမှာကျွမ်းကျင်တဲ့ကွန်ပျူတာပညာရှင်တယောက်ဖြစ်ပြီးတော့စီးရီးယားမှာရှိတဲ့ IS တပ်ဖွဲ့တွေနဲ့ပူးပေါင်းပြီးတော့အခုတခါမှမွေးရမြေမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်အောင်ညွှန်ကြားနေတယ်လို့အင်ဒိုနီးရှားရဲတပ်ဖွဲ့ကပြောပါတယ်။အင်ဒိုနီးရှားနိုင်ငံမှာမွေးဖွားခဲ့တဲ့ဘာရူမ်နိုင်မ်ဟာအင်ဒိုနီးရှားနိုင်ငံမှာမတိမငြိမ်ဖြစ်အောင်အကြမ်းဖက်တိုက်ခိုက်မှုတွေကြံစီမှုတွေနဲ့ဆက်နွယ်နေတယ်လို့အာဏာပိုင်တွေကပြောပါတယ်။စစ်သွေးကြွအဖွဲ့ကမြို့တော်အဖြစ်ခြေစိုက်ထားတဲ့စီးရီးယားနိုင်ငံရာကာမြို့က IS တွေကြမှာရေးပန်းစားတဲ့ Telegram ကြီးတဲ့ application ကိုအသုံးပြုပြီးတော့အင်ဒိုနီးရှားနိုင်ငံက IS အဖွဲ့ရဲ့စစ်စင်ရေးတွေကိုညွှန်ကြားနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေကြောင်းကိုလည်းအင်ဒိုနီးရှားအာဏာပိုင်တွေကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ကောင်ကဂျကာတာမြို့တော်မှာဖော်ထုတ်နိုင်ခဲ့တဲ့ဘုံဖောက်ခွဲဖို့ကြံစီမှုကိုနောက်ွယ်ကကြိုးကင်သူကဒီအသက်33နှစ်အရွယ်နိုင်ဖြစ်တယ်လို့ဆွဆွဲထားတာပါမြို့တော်ကထင်ရှားတဲ့နေရာတွေကိုပိတ်မှတ်ထားတိုက်ခိုက်ဖို့စီစဉ်နေစမှာအသေးခံဘုံခွဲမဲ့သူအဖြစ်တန်တရားရှိသူအမျိုးသမီးတဦးနဲ့ IS အဖွဲ့ကိုထောက်ခံသူတယောက်တို့ကိုဖမ်းဆီးခဲ့တာဖြစ်တယ်လို့လည်းအင်ဒိုနီးရှားအာဏာပိုင်တွေကပြောပါတယ်
နာဇီကောင်ဆောင် Adolf Hitler မွေးခဲ့တဲ့အိမ်ကိုတင်ယူဖို့ Austria အစိုးရကသဘောတူလိုက်ပြီးတော့အဲ့ဒီအိမ်ကိုမဖျက်ဘဲနဲ့ Prahita လုပ်ငန်းတစ်ခုအဖြစ်ခြေစိုက်ဖို့အတွက်လှုပ်ဆောင်သွားမှာဖြစ်ပါတယ်။ Austria ပြည်ထောင်စုဝန်ကြီးကအဲ့ဒီအိမ်ပိုင်ရှင်စီကနေတင်ယူဖို့အစိုးရတင်သွင်းခဲ့တာကိုလွတ်တော်မတ်တွေကတခဲနဲ့ထောက်ခံခဲ့ကြပြီးနောက်တရက်အကြာမှာ Austria အစိုးရကအခုလိုဆုံးဖြတ်လိုက်တာဖြစ်ပါတယ်ခင်ဗျာ။ Direct from Washington The
Voice of America2016ခုနှစ်ဒီဇင်ဘာလ16ရက်တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မတ်ဤတန်စင်တို့ကြီးညာပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေသတင်းဆောင်ပါတွေကိုဆက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရခိုင်ပြည်နယ်မောင်တော်ဒေသကအခြေအနေမှန်တွေကိုသိခွင့်ရဖို့အတွက်ပြည်ပခဖြစ်နေတဲ့ဒေသမှာရှေ့လာမဲ့သတင်းပတ်ထဲသတင်းယူနိုင်ဖို့ပြည်တွင်းပြည်ပသတင်းဌာန73ခုကိုမြန်မာအစိုးရကသွားခွင့်ပြုလိုက်ပြီဖြစ်ပါတယ်။နေကြားဆောင်ရဲစခန်းတွေအောက်တိုဘာလတဲ့အကြမ်းဖက်တိုက်ခိုက်ခံရပြီးစစ်တပ်နဲ့ရဲတပ်ဖွဲ့ရဲ့နေမြေရှင်းလင်းရေးအတွင်းလူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်နေတယ်လို့နိုင်ငံတကာအဖွဲ့အစည်းတွေကစွပ်စွဲဝေဖန်တာတွေထွက်ပေါ်လာပြီးအခုလိုကွင်းစင်သတင်းယူခွင့်ပေးလိုက်တာပါ။ဒီအကြောင်းကိုတော့ကိုညာဝင်းအောင်ကစူးစီးတင်ပြထားပါတယ်။
မောင်နှုတ်ဒေသကအကြမ်းဖက်တိုက်ခိုက်ခံရမှုအခြေအနေနဲ့နေမြေရှင်းလင်းရေးအခြေအနေတွေကိုကွင်းစင်သတင်းယူနိုင်ဖို့နိုင်ငံပိုင်ရုတ်တံသတင်းဌာနတွေအပါအဝင်အခြားလွတ်လပ်တဲ့ပြည်တွင်းပြည်ပသတင်းဌာန73ခုကိုဒီဇင်ဘာလ19ရက်ကနေ22ရက်နေ့ထိစစ်တပ်ရဲလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အတူမြေပြင်မှာသတင်းယူခွင့်ပေးသွားမယ်လို့နိုင်ငံတော်သမ္မတရုံးပြောခွင့်ရဦးစော်ထီက VOA ကိုပြောပါတယ်။အဓ
ိကသွားတဲ့ journalist တွေ၄ရက်နေခင်းမှုအစိုးရကံတော်ပိုင်းနောက်ရဲတပ်ဖွဲ့ပိုင်းဒေသကြီးငယ်ဆွေးရပိုင်းအဲ့ဒါလေးကိုကျွန်တော်တို့ညှိနှိုင်းပြီးတော့ဖြေလွတ်မဲ့အဖွဲ့အတွက်ဘယ်နည်းပင်နေရာဘယ်နည်းပင်နေရာပြောပြီးသွားမှရမှာဟိုအကြမ်းဖက်တဲ့ဆံမှုဖြစ်ပြီးတော့ဆက်ဆက်ဖြစ်နေဖြစ်နေတဲ့မောင်တော်ကိုအဓိကပါမောင်တော်စီတာပေါ့နော်အဲ့ဒီနေရာမှာတော့သွားလို့ရတဲ့နေသားမှာမပြီးသွားမှာပေါ့နော
်ပြည်တွင်းပြည်ပသတင်းဌာနတွေကိုမောင်တော်ဒေသမှာအခုလိုသတင်းယူခွင့်ပေးတာဟာဒါပထမဦးဆုံးအကြိမ်လည်းဖြစ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းနေမြေရှင်းလင်းရေးစစ်ဆင်မှုအတွင်းတရားဥပဒေမဲ့တတ်ဖြတ်တာအမျိုးသမီးတွေပေါ်အာဓမ္မကျင့်တာရွာတွေကိုမိရှို့ဖျက်ဆီးတာစတဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုစစ်တပ်နဲ့ရဲလုံခြုံရေးတွေကကျူးလွန်နေတယ်ဆိုပြီးနိုင်ငံတကာအစိုးရတချို့နဲ့လူအခွင့်အရေးအဖွဲ့တွေကစွပ်စွဲဝေဖန်ပြစ်တင်တယ်ပေါ်ထွက်ခဲ့ပြီးနောက်မြန်မာအစိုးရကမောင်းနှောဒေသမှာအခုလိုသတင်းယူခွင့်ပေးလိုက်တာဖြစ်ပါတယ်အခုလိုလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အတူသတင်းသွားယူရမှာဖြစ်ပေမဲ့တပ်မတ်နေမြေတွေကိုရောက်တဲ့အခါမှာလွတ်လွတ်လပ်လပ်မေးမြန်းခွင့်ပေးထားတယ်လို့ဦးစော်ထီကပြောပါတယ်
ဒီလိုရပြီးပါရဲ့အဲ့မှာဟိုတရင်ယူမယ်ယူတဲ့ခါကျရင်သူတို့ဟိုကြရင်လည်းသူ့ဟာသူယူကြပါတော့နော်မလွတ်လပ်လပ်တရင်ယူအဲ့သွားတဲ့နေရာတော့ဟိုလိုအတူတူသွားမှာပါတော့ပြေသွားပြေသွားအဲ့လိုတော့ဒီသွားမှာသူတို့မိသားစုကသူ့ရဲ့ဟာတော့ဟိုမီဒီယာမူဝါဒနဲ့သူ့ဟာသူလုပ်ကြအောင်အဲ့လို
အခုလိုမောင်နှောဒေသကိုသွားမဲ့ပြည်တွင်းပြည်ပသတင်းဌာန73ခုကိုတော့ပညာရေးဝန်ကြီးဌာနသတင်းနဲ့စာနယ်ဇင်းလုပ်ငန်းအထွေထွေမန်နေဂျာဦးရဲနိုင်ကဦးဆောင်ပြီးသွားရောက်မှာဖြစ်ပါတယ် မောင်နှောဒေသသတင်းနဲ့ပတ်သက်လို့ပြည်တွင်းသတင်းချာနယ်တွေကလည်းတွားရောက်သတင်းယူခြင်းပေမဲ့လုံညုံရေးအကြောင်းပြချက်အရဘယ်သူမှသတင်းယူခွင့်မရခဲ့ပါဘူးလောလောဆယ်သတင်းဌာန73ခုသာဖိတ်ခေါ်ရတဲ့အကြောင်းနဲ့ပတ်သက်လို့ပြည်ချာကြီးဝန်ကြီးဌာနဒုတိယအမြဲတမ်းအတွင်းဝန်ဦးမျိုးမြင့်မောင်ကရှင်းပြပါတယ
်73ပါဝင်တဲ့အဖွဲ့မှာကျွန်တော်ကြီးကြပ်တဲ့လူပါမယ်ပြီးလို့ရှိရင်ကျွန်တော်ပြည်တွင်းပြည်ပမီဒီယာတွေပါမယ်ပြီးလို့ရှိရင်လည်းကျွန်တော်တို့ရဲ့ဟိုနိုင်ငံပိုင်တွေကဆိုရင်ကျွန်တော်မြန်မာသတင်းစင်ပြည်တွင်းအပါမယ်အပြင်ကျွန်တော်တို့ international မြန်မာ international TV ဒါမျိုးတွေပါမယ်ပေါ့နော်။အဲတော့ကျွန်တော်ဦးစီးဦးဆောင်ပါဝင်စုစုပေါင်းဒီက73ဦးပါဆရာ။နောက်တစ်ခုကဘယ်လိုရွေးချယ်ရလဲဆိုတော့တာမန်အဖြစ်ကတော့ဒါအကုန်လုံးကသွားကျင်ကြတဲ့နေရာဖြစ်တယ်။ဒါမှမဟုတ်ကျွန်တော်တို့ကအခုလက်ရှိအခြေအနေနဲ့ကျွန်တော်တို့ရဲ့ကန့်သက်ချက်နဲ့ကျွန်တော်တို့လုပ်နိုင်တဲ့ဥစ္စာတွေပေါ်မူတည်ပြီးတော့တပိုင်းတစ်နိုင်လေးကျွန်တော်တို့စီစဉ်ခြင်းဖြစ်ပါတယ်။အဲဒီစီစဉ်တာဆိုတော့ဘယ်ချက်တင်နေတော့ကိုက်ညီလို့ပါသွားတယ်ဘယ်ချက်တင်နေတော့မကိုက်ညီလို့ကျန်ခဲ့ရဆိုတာမျိုးမဟုတ်ဘဲနဲ့ကျွန်တော်တို့လည်းအခုလက်ရှိဒီရတဲ့အချိန်လေးတုန်းမှာတင့်တော်နိုင်တဲ့ဥစ္စာမျိုးလေးတွေကိုကျွန်တော်တို့ကကောက်နှုတ်ပြီးတော့ခေါ်သွားတဲ့သဘောမျိုးပါခင်ဗျာ
အခုတစ်ခါမောင်တော်သတင်းယူတဲ့အဖွဲ့ထဲမှာပြည်ပအတန်းလွှင့်ဌာနတွေဖြစ်တဲ့ VOA BBC RFA စတဲ့ဌာနတွေမပါဝင်ဘူးလို့ဦးမျိုးမြင့်မောင်ကပြောပါတယ်အစိုးရကအခုလိုသတင်းယူခွင့်ပြုပေမဲ့လည်းမောင်တော်ဒေသကိုသတင်းသွားယူရမှာအခက်အခဲတချို့ရှိနိုင်တယ်လို့သတင်းယူမဲ့အဖွဲ့ထဲမှာပါတဲ့ CNB ပြည်တွင်းရုပ်သံသတင်းဌာနအက်ဒီတာချုပ်ဦးစီသူအောင်မြင့်ကပြောပါတယ
်ရောက်တဲ့နေရာတွေမှာဟိုဘက်အုပ်စုဒီဘက်အုပ်စုအဲ့လိုမျိုးတွေရှိနေတဲ့အနေအထားမျိုးမှာဟိုဘက်ကကိုလွတ်လွတ်လပ်မေးခွန်းလို့ပါလို့အဲ့လိုတော့ရမယ်လို့တော့ဟိုထင်ပါတယ်အဲ့ဒါတော့ဒါပေမဲ့အခက်အခဲတွေကဘာရှိနိုင်လဲဆိုတော့လုံခြုံရေးကိစ္စအခက်အခဲရှိနိုင်တယ်အဲ့ဒီမှာကဘာသာစကားတော့မတတ်တဲ့လူတွေကအများစုဆိုတဲ့အခါကျတော့ဘာသာစကားအခက်အခဲရှိနိုင်တယ်
အော်တိုမာလာနဲ့အကျန်းဖက်တက်ခတ်ခံရပြီးလူညိုကြီးတက်ဖွဲ့ဝင်တွေရဲ့နေမြေရှင်းလင်းမှုတွေအတွင်းလူအခွင့်အရေးချိုးဖောက်မှုမရှိရအောင်စနစ်တကျစီကံနဲ့ညွှန်ကြားလှုပ်ဆောင်နေတယ်လို့မြန်မာအစိုးရကပြောပေမဲ့ဒေသခံမွတ်စလင်တွေရဲ့နေအိမ်မီးရှို့ခံရတာတွေကိုဂျိုးဒူဓာတ်ပုံတွေနဲ့တဝပြည်ပရောက်အဖွဲ့အစည်းတချို့ကကုလသမဂ္ဂနဲ့နိုင်ငံတကာကိုတိုင်ကြားခဲ့တာကြောင့်နိုင်ငံတကာကလည်းအဲ့ဒီဒေသကိုလွတ်လပ်စွာသွားရောက်စစ်ဆေးခွင့်ပေးဖို့တောင်းဆိုခဲ့မှုပါတယ်အခုနောက်ဆုံးမှာလဲကုလသမဂ္ဂလူအခွင့်အရေးကော်မရှင်နာမင်းကြီးဇာအီရာရဲ့အယ်ဟူဆိန်ကရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့မြန်မာအစိုးရရဲ့ကင်တွယ်ဆောင်ရွက်ပုံတွေဟာကျေနပ်စရာမရှိဘူးလို့ဒီကနေ့တောက်ကြနေမှာပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်ခင်ဗျာ
ကိုညံဝင်းအောင်စူးစီးတင်ပြခဲ့တာပါရှင်အခုကချင်ပြည်နယ်ဘက်ကိုအလှည့်ပေးပါဦးမယ်ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ဌာနချုပ်လိုင်ဇာနာကတပ်စခန်းတွေနဲ့စွန်ပရာဘွန်မန်စီစတဲ့မြို့နယ်ဘက်က KIA တပ်စခန်းအနည်းဆုံး4-5နေရာလောက်ကိုအစိုးရတပ်မတော်ကလေတပ်ကိုပါအသုံးပြုပြီးဒီကနေ့မနက်ပိုင်းကစပြီးတော့ထိုးစစ်ဆင်တိုက်ခိုက်နေပါတယ်။ကချင်ပြည်နယ်အတွင်းအခုလိုထိုးစစ်တွေစတင်လိုက်တဲ့အတွက်စစ်ပွဲတွေပြန်လည်ပြင်းထန်လာမှာနဲ့ညင်ကြရေးလုပ်ငန်းစဉ်ထိခိုက်မှာကိုပြည်သူတွေနဲ့ညင်ကြရေးအကျိုးဆောင်အဖွဲ့တွေကစိုးရိမ်နေကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ကချင်ပြည်နယ်အတွင်းမြန်မာစစ်တပ်ကထိုးစစ်တွေကိုဒီကနေ့မနေ့အစောပိုင်းကစတင်လိုက်တာဖြစ်ပါတယ်။လက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲအခြေအနေကိုကချင်ငြိမ်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကဥရမိုင်ခွန်ချာကအခုလိုပြောပါတယ်
။ဒီနေ့တနားရီကျော်လောက်ဒီကနေ့ပြီးတော့မှအဲ့ဒီလိုက်စာနီးတွက်မှရှိခဲ့တဲ့တိုင်းကိုတို့28တော့78တော့ပေါ့လေ။အဲ့ဒီနေရာမှာတွေကတော့လက်မရှိတဲ့နဲ့ဖြစ်တယ်။နောက်ပြီးတော့မနေ့ပိုင်း9နာရီကျော်လောက်မှာတော့ကြီးတော်နဲ့လိုက်ပေါ်မှာတွေကကြက်လီနေနဲ့နောက်လာရှိပြီကွာကျွန်တော်တို့ကြည့်တော့ဒီကနေတွေ့နေရတဲ့တက်သွားကြတော့မှတက်ပြီးတန်တန်လာတာပေါ့လေ။နောက်ပြီးဟိုတမဟာတက်ဟိုတရင်ဒီအဲ့ဒီနေရာမှာတွေ့တော့အမှလူနေဖြစ်တာတော့လက်ရှိဖြစ်တာတော့အခုဖြစ်နေဆိုတာကြားရတယ်ဗျာခု။တမဟာတက်ဆိုတာစံပြဘုံတမအမျိုးရေကိုကြည့်ကြည့်ကြတော့ဖြစ်နေတယ်ဗျာကျွန်တော်တို့စီကောင်းဘယ်လိုလုပ်ရမှာလဲမသိ
။ဒီတိုက်ခိုက်မှုဟာ KIA အပါဝင်တန်းသာလက်နက်ကိုင်အဖွဲ့၄ဘွဲကရှမ်းပြည်နယ်အရှင်းမြောက်ဒေသကိုထိုးစစ်ဆင်ခဲ့ပြီးတဲ့နောက်ကချင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်ကပြန်လည်ထိုးစစ်ဆင်တဲ့တိုက်ခိုက်မှုလည်းဖြစ်ပါတယ်။ထိုးစစ်တွေကြောင့်ပြိပခတွေပုံပိုကြီးထွားလာမှာကိုစိုးရိမ်ကြောင်းလည်းဥလမိုင်ကွန်ကြားကဆက်ပြောပါတယ်
။အခုဒီခါတိုင်းကြတော့ဒီစခန်းတစ်ခုနောက်ခုလောက်ပဲပြည်ပြည်မြေတိုက်တာရှိတယ်အခုက3-5နေရာရှိနေတယ်အဲ့ဒီနေရာကိုတောက်လျှောက်ပေါ့တပိတ်သေးပေါ့လေဒီနေရာဆက်ဒီနေရာဆက်ပြီးတော့အမှဒီစစ်စင်တိုက်ခိုက်နေတာကျွန်တော်စားတင်ရတယ်ကြာအဲအခုဒီလိုသားဆက်ဖြစ်မဲ့ဆိုရင်တော့ဒီရှေ့အတွက်တော့ကျွန်တော်တို့အများကြီးစိုးရိမ်စရာရှိတယ်ပေါ့လေဟိုဘက်ကလည်းဒီဟိုဘက်ကလည်းပဲအဲခုခံစစ်ကနေပြီးတော့မှစံပြန်စစ်တွေပါညာလက်ဖြစ်လာနေဆရာအကြောင်းတွေတော့အများကြီးရှိတာပဲလေဒါအဲ့ဒါကြောင့်ကျွန်တော်တို့ကအများကြီးစိုးရိမ်နေတယ်ဆိုတာအဲ့ဒါလည်းပေါ့ဗျာ
အခုန ောက်ဆုံးထိုးစစ်တွေနဲ့ပတ်သက်လို့မြန်မာတပ်မတော်ဘက်ကတစုံတရာသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူး။ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌလည်းဖြစ်အရင်ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ဒုဥက္ကဋ္ဌလည်းဖြစ်တဲ့ဒေါက်တာတူးကြာကတော့သူ့အမြင်ကိုအခုလိုပြောပါတယ်။ကျဲ
ကတော့သူစစ်မရတော့အပြာလမ်းတိုက်ပွဲတွေဖြစ်လာတယ်။အဲဒါလို့ခုကတော့လည်းနည်းနည်းတော့တိုက်တာပါပဲ။ကျွန်တော်ကအဓိကတော့ဒီသူစစ်ရက်ကအရေးကြီးတယ်။ဒါတွေကလည်းသူစစ်စင်တာမရဘူးဆိုတော့လည်းကျအတမ်းများသူစစ်စင်တာစင်တာအဖြစ်နဲ့အပြာလမ်းဖြစ်လာလို့ရှိတော့တိုက်ပွဲတွေပုံပြီးများပြားလာတယ်ပုံပြီးပြင်းထန်လာတယ်အဲ့ဒီသဘောတော့ရှိတာပါပဲ။အဲ့လားဟိုသူစစ်မရတော့ညီကြီးရဲ့လာလာဆိုတော့တော်တော်လေးရင်းနေစရာဖြစ်နေတယ်။
ပြည်ရင်းငင်းချင်းရေးတိဆောက်ဖို့အတွက်ဆိုရင်အ ਨੇ ဆုံးယာယီပြစ်ခတ်ရက်စဲရေးကိုကြီးညာဖို့လိုအပ်ပဲလို့လည်းသုံးသပ်ပြောဆိုပါတယ
်။အခုကျွန်တော်ကအခုလက်ရှိစစ်ပွဲရအများရက်စဲနေတာ။စစ်တရားစုပင်တော်သူပြအစည်းအဝေးလည်းပြီးလာပြီလေ။အဲဒီပြန်တော့ဆက်ဖို့ကြေညာလာမှာရှင်းပါလာဘူး။အဲအဲ့ဒါနဲ့အားလုံးပါဝင်ရလိုအပ်တယ်။ကျွန်တော်ကဒီအားလုံးပါဝင်ရဖြစ်ဖို့ဆိုလို့ရှိရင်ဒါအခုအပြည့် NCL လည်းမမထိုးသေးတဲ့အဖွဲ့ကြီးတွေကပါဝင်ပါတော့။NCL လည်းမထိုးလာအောင်လို့ရှိတာအဲ့ဒါဆိုတော့ဒီယာယီပြစ်ခတ်ရစေးရဲကိုကျေညာထားပြီးတော့မှအဲ့လိုကျေညာထားပြီးတော့မှဒီစပွဲပေါ်မှာဆင်းနေပြီးတော့မှအခုဒီ NCL လည်းမမထိုးသေးတဲ့အဖွဲ့ကြီးတွေလည်း NCL လည်းမထိုးအောင်ဝိုင်းဝန်းလုပ်ရအဲ့လိုလုပ်ပြီးတော့မှဒါနဲ့စစ်စစ်ရစွပင်တော့ဒုတိယအစီအဝေးမှာအလုံးပြန်ဆုံးတဲ့အောင်လုပ်ပြီးတော့အားသာ
ပြီးခဲ့တဲ့လ20ရက်နေ့က KIA အပါအဝင်ပလောင်ကိုကန်းတဲ့ရခိုင်လက်နက်ကိုင်တပ်ပေါင်းစုတွေကရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ကုတ်ခိုင်ဒေသမှာအနည်းဆုံး17နေရာလောက်ကိုတနေ့တည်းတိုက်ခိုက်ခဲ့ပါတယ်။ဒီလိုတိုက်ခိုက်တာဟာဆူဟာတက်မရော်ဘက်ကကချင်ပလောင်စတဲ့ဒေသတွေမှာထိုးစစ်ဆင်နေတဲ့အတွက်တံပြန်တိုက်ခိုက်တာလို့လဲတိုင်းရင်းသားလက်နက်ကိုင်တွေဘက်ကသတင်းထုတ်ပြန်ပါတယ်။တိုက်ခိုက်ဆုံးရှုံးမှုမြင့်မားခဲ့တဲ့ဒီတိုက်ပွဲဟာဒီကနေ့အထိလည်းငြင်းအေးသွားတာမရှိသေးပဲကြိုးကြတိုက်ခိုက်မှုတွေဆက်လက်ဖြစ်ပွားနေပြီးဒီကနေ့မှာတော့ကချင်ပြည်နယ်အတွင်းကိုအစိုးရတပ်မတော်ဘက်ကထိုးစစ်တွေစတင်လာတာဖြစ်ပါတယ်။ဒီဇင်ဘာလ2ရက်နေ့ကတော့တရုတ်ပြည်ကိုရောက်ရှိနေတဲ့မြန်မာငြိမ်းချမ်းရေးကော်မရှင်အဖွဲ့ဝင်တွေနဲ့တိုင်းရင်းသားမဟာမိတ်အဖွဲ့တွေတွေ့ဆုံဖို့တရုတ်အစိုးရကစီစဉ်ခဲ့ပေမဲ့နှစ်ဖက်ညှိနှိုင်းမှုမပြေလည်တာကြောင့်တွေ့ဆုံဆွေးနွေးနိုင်တာမရှိခဲ့ပါဘူး။
ကချင်ပြည်နယ်မှာတိုက်ပွဲဖြစ်နေတဲ့အခြေအနေကိုစုံစမ်းရသမျှစူးစီးပြီးကိုမိုးစောတင်ပြသွားတာပါမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဒီမှာပဲရန်နာပြီးနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါဦးမယ်ရှင်အမေရိကန်ပြည်ထောင်စုရဲ့ဒီမိုကရေစီစနစ်မှာထင်ရှားတဲ့ဝိသေသတစ်ခုကတော့တာဝန်ကအနားယူရမယ့်သမ္မတတဦးကနေရာထူးစက္ကန့်မဲ့သမ္မတအစ်ကိုငြိမ်းချမ်းစွာတာဝန်လွှဲပြောင်းပေးအပ်တာပဲဖြစ်ပါတယ်သမရတိရဲ့ကျန်းသစ္စာကျေစုပွဲအခမ်းအနားကိုတော့တကဘာလုံးရုပ်မြင်သံကြားကနေပြီးတော့ကြည့်ရှုနိုင်မယ်စစ်ရေးပြအခမ်းအနားတွေနဲ့တူသမရယုံဆိုင်ရာဝါရှင်တန်ဒီစီမှာနှစ်နဲ့ချီအင်တိုက်အားတိုက်ပြင်ဆင်ကြရပါတယ်စစ်ဖက်ဆိုင်ရာခေါင်းဆောင်တွေကလည်းရှစ်နှစ်စံကြာရင်အခမ်းအနားကျင်းပမယ်ဝါရှင်တန်ဒီစီတဝိုက်လုံခြုံရေးတွေကြိုတင်ပြင်ဆင်နေကြတဲ့အကြောင်းအရက်အရာဘာဒက်ဘာစာဒီရဲ့သတင်းပေးပို့ချက်ကိုနှမ်းလောင်ကပြောပြပါမယ်ရှင်
ဝါရှင်တန်ဒီစီရဲ့ပုံစံလိုမြေပုံတစ်ခုကိုချပြီးတော့58ကြိမ်မြောက်အမေရိကန်သမ္မတကျန်းသစ္စာကျင်းပပွဲအခမ်းအနားမှာခြိတက်ကြမဲ့အစီအစဉ်အတွက်နိုင်ငံတော်ဝန်လုံးကတာဝန်ရှိသူတွေပြင်ဆင်နေကြတာပါအမေရိကန်မရိန်းတပ်ဖွဲ့ကလူကတ်စ်ဟာနန်ဒက်စ်ကတော့အချိန်တို့အတွင်းလှုပ်ရှားရှိရာတွေကိုပြပြအောင်လုပ်နေရတယ်လို့ခုလိုဆိုပါတယ
် It's a lot of moving partsYou know, we've got a fairly condensed space where we're working on the Capitol grounds and a fairly
Those are the ဘုံကြီးပါအချိန်တိုတိုအတွင်း Capital Hill ကကြက်ကြက်တက်တက်နေရာမှာအစီအစဉ်တွေအားလုံးကိုအပြီးတတ်နိုင်အောင်စီစဉ်ရတာဟာရှုံးပွဲမရှိတဲ့စစ်စင်ရေးတစ်ခုလိုပါပဲ
အစမ်းလေ့ကျင့်ဖို့တုံးထားတဲ့အလျား18မီတာအနံ12မီတာရှိတဲ့ Washington မြို့မြေပုံမှာတော့စီတန်းလဲ့လဲကြမဲ့လမ်းကြောင်းနဲ့စစ်တပ်ဗဟိုနဲ့ပြည်내အရာရှိတွေပူးပေါင်းနေရာယူရမဲ့အနေအထားတွေပြထားပါတယ်American ကြီးတက်က Aaron Lovely ကတော့ကျန်းသစ္စာကျင်းစုပွဲအခမ်းအနားအတွက်ပြင်ဆင်မှုတွေမှာပါဝင်ရတဲ့အတွက်ဂုဏ်ယူနေပါတယ်
။ We're actually thrilled to be as a military
လူများနဲ့ထိတွေ့ဆက်ဆံရတဲ့အလုပ်ဖြစ်တာကြောင့်တခြားအစိုးရဌာနတွေနဲ့အတူစစ်တပ်ကမြို့ထဲမှာလက်တွဲအလုပ်လုပ်ရတာတကယ့်ကိုစိတ်လှုပ်ရှားစရာကောင်းပါတယ
်။ American ကြီးတက်ဖွဲ့ဝင် Malik Freeman ကလည်းစစ်တီပေါင်းထောင်ချီပါဝင်တဲ့အခမ်းအနားအတွက်အမအယွင်းမရှိအောင်စီစဉ်နေရတယ်လို့အခုလိုဆိုပါတယ
်။ We have almost up to 7,000 to 8,000 soldiers coming from 40 states.
ဒီနေပေါင်း40ကစစ်တီ9000ကျော် 8000 လောက်ပါပါတယ်ဒီလူတွေအားလုံးရောက်လာဖို့တာဝန်ချတဲ့နေရာတွေကိုအရောက်ပို့ပေးဖို့ကျန်းသစ္စာကျင်းစုပွဲနေ့မှာတာဝန်ယူဖို့နဲ့ပြီးရင်အရောက်ပြန်ပို့ပေးဖို့82နာရီအတွင်းအပြီးလုံးနိုင်အောင်စီစဉ်ရပါတယ
် January လဟာဆိုရင် Washington မှာရေခဲမှတ်လောက်တော့ဝိုက်အထိအေးနေလေးရှိတဲ့အတွက်အာဏာလွှဲပြောင်းရေးမှာချွတ်ချော်မှုမဖြစ်အောင်ထောက်ကူဖြစ်စေပါတယ် American ကမ်းခြေဆောင်တပ်ဖွဲ့က Michelle Watson ကတော့စစ်တီတွေကိုလိုအပ်တာတွေပို့ပြီးမတုံ့ဖို့ရည်ရွယ်ထားတယ်လို့ဆိုပါတယ်
So it's kind of you don't want to keep the
military members
စစ်တီတွေကိုလိုအပ်တဲ့အချိန်ထက်ပိုထားချင်မှာတော့မဟုတ်ပါဘူ
းတမရကျန်းသစ်စာချိန်ဆိုမယ့်နေ့ဟာဇန်နဝါရီလ20ရက်တောက်ကြနေ့ဖြစ်ပါတယ်တောက်ကြနေ့တွေဆိုရင်ဝါရှင်တန်မှာတိတ်ဆိတ်ငြိမ်တက်နေလေရှိပေမဲ့လည်းတမရကျန်းသစ်စာချိန်ဆိုပွဲကတော့တမူထူးခြားတာမို့နိုင်ငံမျိုးတော်ဝါရှင်တန်မှာနှိုးကြားတက်ကြွနေမှာဖြစ်ပါတယ်ရှင်
နန်းလောင်ပြောပြသွားတာပါရှင်။ VOA တက်ချစ်သူများရှင်။မြို့နှင်းတွေဝေတဲ့နှစ်တစ်ကူရာသီရောက်တဲ့အချိန်တိုင်းစောင်းရာသီကိုခန်းစားရေးဖွဲ့ထားတဲ့တချင်တွေနဲ့ Christmas Day တချင်တွေကိုကျမတို့တောတရှင်တက်ချစ်သူတွေအတွက်ထုတ်လွှင့်ဖျော်ပြပေးနေကြဖြစ်ပါတယ်။ဒီနေ့တော့ Britney Spears တီဆိုတဲ့ My Only Wish ဆိုတဲ့တချင်နဲ့ဖျော်ပြပေးကြပါတယ်ရှင်။
Took a walk in the snow Couples holding hands Places don't go Seems like everyone but me is in love Santa, can you hear me? I signed my letter that I sealed with a kiss I sent it off and just said this I know exactly what I want this year Santa, can you hear me? I want my baby, baby
My only wish ဆိုတဲ့တခြင်းကိုနှာစင်ခဲ့ကြရတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနှာစင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နှာစင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ဒီဇင်ဘာလ16ရက်တောက်ကြနေ့ညပိုင်း VOA အစီအစဉ်တွေကို line တို့မီတာ24 25 32 50နဲ့ line လက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်။အခုည10နာရီထိထုတ်ဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေထဲမှာတော့အမျိုးသမီးကန္တာတခါနိုင်ငံတစ်ခုအတွက်အလွန်အရေးပါတဲ့ထိမ့်သိမ့်ရေးပညာရဲ့အကြောင်းထိမ့်သိမ့်ရေးပညာရှင်တဦးရဲ့ပြောပြချက်ကတော့
ဒီထိမ့်သိမ့်ရေး engineer ပညာရဲ့အဓိကရွယ်ချက်က asset လို့ခေါ်တဲ့ရုပ်စုပစ္စည်းပေါ့နော်။စဉ်းစားကြထိမ့်သိမ့်တဲ့ပညာပေါ့နော်။ဒီရုပ်စုပစ္စည်း
ထိမ့်သိမ့်ရေး engineer ဦးသိမ့်မော်ရဲ့ပြောပြချက်ကိုနားဆင်ရမှာဖြစ်တယ်လို့အင်ဂျူရောကခရစ်စမတ်တစ်ပင်မိထုံပွဲအကြောင်းကိုလည်းတူတာဆောင်နေအမေရိကန်တခွေမှာနားဆင်ရပါမယ်ဒီစီစဉ်တွေကမှအခုအရင်ဆုံးတော့အမျိုးသမီးကန္တာကိုနားဆင်ကြည့်ကြရအောင်ပါရှင်စာရေးဆရာမမိချမ်းဝေဟာဘိတ်စာတီဖြစ်ပြီးပင်လယ်တံငါဝိတုတို့တွေအပါအဝင်လူမှုဘဝရှုခင့်ဖုံဖုံနဲ့ခီးသွွားမှတ်တမ်းဆောင်ပါတွေရေးသားသူဖြစ်ပြီးတက္ကရာ2000မှာအမျိုးသားစာပေစုကြီးမြင့်ခံခဲ့ရသူပါမကြသေးခင်ကအမေရိကန်ကိုစာပေလေးလာရေးခီးထွက်ခဲ့တာမှာဝါရှင်တန်မြို့တော်ကိုရောက်ခိုက်သူ့ရဲ့စာပေဘဝဖြတ်တမ်းမှုအကြောင်းဆရာမမိချမ်းဝေနဲ့ဆက်သွယ်ပြီးဒေါ်လာလာတန်ကမေးမြန်းခွင့်ရခဲ့တာကိုနှစ်ပိုင်းခွဲပြီးတင်ဆက်ပေးသွားပါမယ်အခုပထမပိုင်းကိုဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှနားဆင်နိုင်ပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve
ကျွေးကြောင်နည်းနည်းပြောပြပေးပါလားကျမ
ကျမကတော့1992ခုနှစ်အိုးဝေချန်နယ်မှာစကန်ကောင်းသူရဲ့မှာကျောင်းဟင်းဒီစီတီဆိုတဲ့ဆောင်းမနဲ့စာပေလောကတွေကိုစတင်ဝင်ရောက်တာပါနောက်တော့တိုင်းရင်းမြေမှာကြပြလေးပါလေးရှိဖြစ်ပါတယ်နောက်ထပ်တော့ကျမတို့ဆက်အောင်မြင်တဲ့အခါမှာတင်းလိုက်တိုင်းအောက်ဘက်ကိုစကန်ဆံမဘဝနဲ့ရောက်သွားတဲ့သူကြောင့်စာပေလောကနဲ့ဆက်ပြတ်သွားပါတယ်1994ခုနှစ်တော့စားတော့မှကျွန်တော်ဖောင်းသမားဆိုတာမိသွေးဖောင်းပြောတာပါမိသွေးဖူပေါ့နော
်ဟုတ်ကဲ့
ကျွန်တော်ဖောင်းသမားဆိုတဲ့ဝတ္ထုတွေနဲ့စပီလောကတွေပြန်ဝင်လာတာပါအဲ့ဒီကနေပြီးတော့56ခုနှစ်လောက်မှာတောင်ဆရာအလုပ်ကနေတော့အနာယူပါတယ်ပြီးတော့ပင်လယ်တံငါသူတေကိုစတိုက်ရေးတယ်2000ပြည့်နှစ်မှာမြူသားစပီသူကမာရင်ဝဲနဲ့အခြားပြည်တွေဝတ္ထုတွေမျိုးပေါ်ဆောင်အရရှိပါအဲ့ဒီနောက်တောက်လျှောက်ပဲပင်လယ်တံငါဝတ္ထုတွေကိုလည်းရေးတယ်နောက်ထပ်လူမှုဘဝရှုခင်းဝတ္ထုတွေကိုလည်းရှိတာဒီနေ့ထိဆိုရင်စာအုပ်ပေါင်းဖြီးသွားစပြီးရောဝတ္ထုတူပေါင်းချုပ်လုံးချင်းအပါဝင်အားလုံးနဲ့စနက်3အုပ်လောက်ရှိပြီးပါတယ
်ချမ်းဝေအနေနဲ့ပေါ့နော်လူမှုရေးနောက်ခံဆောင်ပါတွေရေးတဲ့နေရာမှာပေါ့နော်ဒီစာပေလောကမှာကျမတို့မြန်မာနိုင်ငံမှာပေါ့နော်အများဖြင့်ထောက်ပြကြတာကတော့စာဖတ်တဲ့အားနေတယ်ဆိုပြီးတော့ထောက်ပြကြတာတွေရှိပါတယ်ဒါနဲ့ပတ်သက်ပြီးတော့ပါရောဘယ်လိုမြင်ပါလဲရှင
်အခုကနေဟိုအင်တာတိတ်မန့်တွေလည်းများလာတဲ့ခါကျတော့ဒီနောက်ပေါက်ဆက်လာတဲ့ငွေတွေကအဲ့ဒီရဲ့အငွေအသက်တွေနဲ့အဲ့ဒီမှာ main mall တာယာနေကဥမာ Facebook ပေါ့နော်ဒါနဲ့အချင်းကုန်ကြတယ်ကျမတို့ကငွေလို့စောင်းငှားဆိုင်လေးတွားပြီးတော့စာဖတ်မယ်ဆိုတဲ့အမျိုးမရှိတော့ဘူးအဲ့ဒီကဏ္ဍကလည်းတော်တော်ကြီးကိုမိမ့်မိမ့်လာမိမ့်မိမ့်လာပြီးတော့စာကိုသူကများရင်တော့မဖတ်ချင်တော့ခစ်ကလည်းတင်းခစ်ကိုရောက်သွားတဲ့ခါမှာမနေ့မိုးလင်းလာလို့ရှိရင် channel လောက်ဖတ်ပြီးလို့ရှိရင်လူတွေရဲ့အာသာဆန္ဒပြေပြောက်သွားအာတိချင်တာလေးတိလိုက်ရပြီဆိုလက်တော့ခံစားရကောင်မှမသိတော့တော့ဝတ္ထုကဘာကိုပြီးလဲဆိုတော့အဲ့ဒီချစ်ချင်းမုန်းခြင်းသာနာခြင်းတန်တာခြင်းခောက်ခါခြင်းတွေကိုဟိုထောဆောင်တဲ့အဲ့ဒီဝတ္ထုတွေရေးထားတာကိုဒါတွေကိုလူတွေကမဖတ်တော့တဲ့ခါကျတော့အဲ့ဒီသာနာခြင်းတွေနေပါလာတယ်ငှတာခြင်းတွေနေပါလာတယ်အမှားအမှန်ကိုဝေဖန်ပိုင်းခြားနိုင်တဲ့ညာမောနော်အဲ့ဒါဒီကျေပါလာတဲ့စာပိုင်းစာကဖတ်တာသူအားနေထားတယ
်
ဟုတ်ပြီစာအုပ်တွေကမရောင်းရတော့ဘူးစသဖြင့်ပေါ့နော်ကျမတို့လည်းစာပေလောကမှာရင်ဆိုင်နေရတာပဲသူတော်လည်းပဲစာအုပ်ကဒီမှာတော့ဟောရောင်းအားအနေနဲ့မရောင်းရပြီမြဲအွန်လိုင်းမှာတော့ကလေးတွေရှာပွေဖတ်ကြတယ်ဒီလိုကျမတို့ကအကွေတကွေပေါ့စာပေလောကမှာတော့ပြောင်းနေတဲ့ ွေကြီးတွေတော့ရောက်နေပြီကျမတို့ကအဲ့လိုမျိုးသူတို့ဖတ်နိုင်တဲ့အထိပေါ့အွန်လိုင်းပေါ်ကိုတင်မလားကျမတို့ကထုတ်တယ်သူတို့မဖတ်ဖတ်အောင်ပေါ့နော်တင်မလားသူမဟုတ်ဒူးဒူးချားထဲမှာဘယ်စာကိုဆင်းဖတ်ပြရင်ကောင်းမလားဆိုတဲ့အဲ့ဒီနှစ်ခုချားထဲကနေပြီးတော့ကျမတို့လုံးနိုင်တဲ့ဟာကိုအရင်လုံးလိုက်တယ်အဲ့ဒါကဘာလဲဆိုတော့ကျမတို့ရတ္တစဖတ်ဝိုင်းဆိုပြီးတော့ဝါသနာတူရဲ့ဆိုင်ဆရာကြီးပေါင်းပြီးတော့
အဲ
့ဒီမှာလူစီကားတဲ့ဥမာပူလာယုံလူနေရာမျိုးပေါ့လက်ဖက်ရည်ဆိုင်လူနေရာမျိုးမှာကျမတို့ဝတ္ထုတွေဖတ်ပြတယ်နှစ်ပတ်တစ်ချိန်ပေါ့နော
်အဲ့ဒီ
အလုပ်ကလေးတွေစလုပ်ပြတဲ့အခါမှာလူတွေတော်တော်စိတ်ဝင်စားတယ်ဒီနားမှာရထားနှမလာယူတဲ့လူတွေကလည်းဝင်ပြီးနားထောင်သွားတယ်နောက်ပြီးတော့ပဲပြုတ်တဲ့သူကျောင်းပြုတ်ပြုတ်တဲ့သူအဲ့လိုလက်လုံးလက်စားတွေကလည်းနားထောင်သွားတယ်နောက်ထပ်ဒီလိုနေရာမျိုးပေါ့ဥမာမျက်မမြင်ကြောင်းကိုသွားတာသွားပြီးတော့သွားဖတ်ပြတာမျိုးအချင်းမကြသေးပဲနဲ့သူ့ကိုဟိုစီရင်ချက်မချသေးပဲနဲ့ထိမ့်သိမ်းထားတဲ့အမျိုးသမီးဂေဟာလိုမျိုးအဲ့ဒီလိုဆိုရင်လေအဲ့ဒီကိုသွားပြီးတော့သူ့နဲ့သက်ဆိုင်တဲ့ဟာတွေအဓိကတော့ဝတ္ထုနဲ့ဆောင်းပါပေါ့အဲ့ဒါတွေဖတ်ပြအဲ့လိုဖတ်ပြတဲ့အခါမှာသူ့ရဲ့စိတ်ဝင်စားမှုကိုတော်တော်ရရှိတယ
်
ကျွန်တော်တို့အလုပ်ကလေးအောင်မြင်တယ်လို့ဆိုပါပါပေါ့လေ
ဟိုတနည်းတော့ဒီလူလူကြားဆင်းပြီးတော့ပေါ့နော်စာဖတ်ရမှာပူပြီးဝတ္ထနာပါလာအောင်လို့လှုပ်ရှားမှုပြရပေါ့
ဟုတ်ကဲ့နောက်တစ်ခုလည်းလုပ်သေးတယ်ရှင်နောက်တစ်မျိုးကလေကျမတို့ပါပီလောကမှာပင်မြန်မာဆိုတော့အဖွဲ့အစည်းရှိပါတယ်ဟုတ
်ကဲ
့အဲ့ဒီပင်မြန်မာအဖွဲ့အစည်းကနေပြီးတော့ဒါလည်းကျမတို့ပဲပေါ့နော်ပါပီလောကမှာတော့စိုက်ဆရာတွေစိုက်ဆက်မတွေကနည်းနည်းနေတဲ့ခါကျတော့ဟိုအဖွဲ့မှာလည်းဒီလူပဲဒီအဖွဲ့မှာလည်းဒီလူအဲ့လိုလူထနေတာတွေတော့ရှိတယ
်
ကျမတို့အဲ့ဒါတွေကကျတော့လေကြီးလက်တော်ရွာအထိမျိုးတွေမျိုးတွေကိုဆင်းပြီးတော့ဟိုရပ်ပစုံဆောင်လို့နာမည်ပေးထားရှင်ကျမတို့က10မိနစ်ပေါ့အမှုပညာတရားကိုဖော်ထုတ်လိုက်မယ်ပြီးရင်ကျိလက်ဆိုတဲ့ကျိလက်ပေါ့မြို့ပြဆိုလည်းမြို့ပြပေါ့ပြီးသက်ချင်ရနေပြီးတော့ပြန်ပြီးတော့ဆံအဆံပေါ့အဲ့ဒါဖိတ်ခေါ်လိုက်တယ်ဖိတ်ခေါ်လိုက်တဲ့အခါမှာပထမတော့သူတို့စကုတ်ချက်ကနဲ့မထချင်တာမျိုးမပြောချင်တာမျိုးလည်းရှိ
တော့
ကျမတို့ကနှိုးဆော်ရတယ်သူတို့မပြောချင်ပြောချင်အောင်မထချင်ထချင်အောင်ပေါ့နော်မိမိစောင့်စီယုံတဲ့အခါမှာပြီးတော့ထွက်လာကြတယ်ကျမတို့တိုင်းပြည်ကဘာဖြစ်နေလဲဆိုတော့အနည်း50ဟိုစပောက်ပိတ်ခံထားရတယ်မျက်စိတွေပိတ်ထားတယ်မပြောရဘူးကြားမှာထပြီးစကားပြောရမှာတိတ်ချက်တယ်အဲ့ဒါတွေကိုကျမတို့အခုချေဖြတ်နေတယ်ပြောရမယ်ပွင့်လေးမြင်တာတဲ့ခစ်ကိုရောက်နေပြီပြောပါပြောပါအဆင်မတို့အခုဖတ်သွားတဲ့7မိနစ်စာဝတ္ထုဖြစ်စေဆောင်းမဖြစ်စေအဲ့ဒီတင်ပြမှုကိုမင်းတို့ကလက်ခံသည်ဖြစ်စေလက်ခံသည်ဖြစ်စေကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေပြောနိုင်တယ်ပြန်ပြီးတော့ဝေဖန်နိုင်တယ်ထောက်ပြနိုင်တယ်ဒါကြီးဆရာဆိုတာလည်းအကုန်လုံးတတ်တာမဟုတ်ဘူးလေ
အဲ
့လိုသဘောမျိုးပေါ့သူကစပတ်ပိတာနေကန်လူတို့တွေဒီကကျမတို့ကပြန်ပြင်ပြီးတဲ့ပုံနဲ့သူတို့အတန်ကိုဖွင့်ထုတ်တာပေါ့နော
်
သူတို့ပြန်ပြီးတော့ဖားရီဆန်းနိုင်တယ်နောက်တစ်ယောက်ဆိုင်းဆရာဘက်ကတခါပုံမြန်ရောပေါ့ပုံဆန်ရောအဲ့လိုအဲ့လိုသွားနေတဲ့ပင်မြန်မာရဲ့လက်သအဆုံဆန်ပွဲလေးတွေလည်းရှိပါတယ်ဟုတ
်ကဲ့အဲ့လိုပင်မြန်မာရဲ့ဒီရသအဆုံဆန်ဒီပွဲလေးတွေတော့စိတ်ဝင်စားစရာကောင်းပါတယ်စောစောပြောသလိုပေါ့နော်ကိုမြန်မာလူတို့အနေနဲ့ကိုယ့်ရဲ့ခံစားချက်ကိုယ့်ရဲ့တွေးခေါ်ပြောဖို့ဆိုတာတုံဆိုင်ကြတာပေါ့နော်ကြောက်တာလဲပါတယ်ရှက်တာလဲ
ပါတယ်ဆိုတော့
မိချမ်းဝေတို့ခုလိုသွားပြီးတော့လှုပ်ဆောင်နေနေမှာသူတို့ထပြောတာလေးတွေရှိတယ်ဆိုတော့အမှတ်တရပေါ့နော်ကျမတို့ပြိတ္တန်နေမျှဝေနိုင်မလဲရှင
်အဲ့ဒီမှာလေကျမတို့ကဟုတ်တခါတည်းရမှာပေါ့2015ကျောက်ပဲမတိုင်ခင်အစင်ကျမတို့ကတော့စီယုံကြီးဆင်းတာမဟုတ်ပါဘူးဒါပေမဲ့ဒီရတဆုစာပွဲနဲ့တွားရင်းနဲ့လူတို့ကိုမျက်စိဖွင့်တာပေါ့နော်တောက်ဆယ်ဆိုတဲ့မျိုးယူရောက်ပါတယ်ရှင်တောက်ဆယ်ကတိုင်းဆရာအဟောင်းရောအစ်စ်ရောဟိုပေါ်ထွန်းတဲ့နေရာပေါ့ခပြဆရာအစ်စ်ကလေးတွေနဲ့ပါတယ်နောက်မျိုးဆက်စ်ပေါ့အဲ့ဒီလိုမျိုးအဟောင်းနဲ့အစ်စ်တွေထုံတဲ့ပွဲစဉ်ကျမတို့ကနည်းနည်းတော့စိုးရိမ်တယ်အဟောင်းနဲ့အစ်စ်ချားထဲမှာနည်းနည်းခပ်ပါပါလေးအကန့်လေးတစ်ခန်းရှိနေတတ်တာပေါ့နော်သို့တော်လည်းပဲအဲ့ဒီမှာခပြဆရာကြီးတယောက်ကသူကထပြီးတော့အဲ့ဒီမှာခပြတပုံးရွတ်တယ်သူရွတ်တဲ့ခပြရဲ့နောက်ဆုံးအပိုက်ကတကားများကိုခောက်ကြတကားများကိုခောက်ကြအဲ့လိုပါ
โอเค
ไอ้เหล่าลูกกะดีอไปไตไปไตมาอซงไห้อซงไห้มาตะคาเนี่ยเอาเข้าจักสุดแล้วอตันคณะมาจ้าเนี่ยนะบ่จ้าเนี่ยได้คามากระเปียละตลอดก้าวเลยไอ้เฉยมาดีกระเปียอาชีพเว้ยดีกระเปียละซงมากระเปียซะซงเนี่ยตูอ่ะจ๊อกเสียซินถั่วได้เนี่ยสุดแล้วตูอ่ะปะซูเนี่ยน่ะแซ่ตะเป็ดบ่เนาะตูเนี่ยตูเพอร์ฟอร์แมนซ์โคตรบ่ใช่มั้ยเอ้าโหซินปုံบ่เ
ออ
ขาวมาတို့ပြီးတော့ဗာစင်နမောင်းပုံကြီးအလူလူချားတဲ့ဝင်လာတယ်ဝင်လာတော့သူလည်းတရှလာတယ်မသိဘူးခဏတွင်းနေမှာပဲအဲ့မှာခလေးတနတ်ခလေးလည်းပါတယ်သူခါချာသူကလေးဘက်ထောက်ဆင်းလို့ဝင်လာတယ်အဲဝိုင်းနေရတော့ပတ်တက်ရလိုက်တယ်ပြီးတော့ဒီဇိုင်းတိုင်းပြစ်တယ်ပြစ်ပြီးတော့မှခုနကကြည်ဆရာရစ်သွားတဲ့နောက်ဆုံးအပိုက်ပေါ့ဇာမ်းများကိုခောက်ကြ ဒီမိုကရေစီတကားများကိုပွင့်အောင်ခောက်ကြ။တကားများကိုခောက်ကြဒီမိုကရေစီတကားများကိုပွင့်အောင်ခောက်ကြ။အဲ့ဒီလိုအွန်လိုက်တဲ့အခါဒီလူငယ်ရောလူကြီးရောကျမစိုးရိမ်နေတဲ့ဟာတွေဘာမှမဖြစ်လာဘူး။တခါလဲစီလုံးသွားပြီးတော့လူတွေကဝုန်းနေတဲ့ထိုက်ရက်တာဒီအချိန်မှာကျမတို့မလုပ်ရမလဲဆိုတာသူတို့နားလဲပါ။ဒါပဲကျမတို့က performance ဆိုတာခဏအတွင်းမှာပဲလူလူရဲ့ယဉ်တွေကိုထိုးဖောက်အောင်ဒီပညာပြတ်ကိုပို့ဆောင်ပေးတာပေါ့။ကျမတို့ performance နဲ့ပို့ဆောင်လိုက်တာပေါ့နော်။အဲ့လိုအမှုရာလည်းပါတယ်အပန့်လည်းပါတာပေါ့။အဲ့ဒါလေးလည်းအမှတ်တရဖြစ်ခဲ့ပါလား။
ဒေါ်လာလာတဲ့စီစဉ်ထုတ်လွှင့်ပေးနေတဲ့အမျိုးသမီးကန္တာပြန်လည်ထုတ်လွှင့်ချက်ကိုစနေနေ့မနေ့ပိုင်းမှာလည်းနှာစင်နိုင်ပါရဲ့ရှင
်။တော်ရရှင်များရှင်ရန်ကုန်မြို့အပါအဝင်မြန်မာနိုင်ငံနေရာတော်တော်များများမှာရာဇဝတ်မှုကင်းသတင်းတွေနေ့စဉ်ရက်ဆက်ကြားနေမြင်နေရပါတယ်။ဒုစရိုက်မှုတွေဖြစ်ပွားနေတာဟာစီးပွားရေးမပြေလည်မှုကြောင့်လားတရားဥပဒေစိုးမိုးရေးမှာအားနည်းချက်တွေရှိနေလို့လားဆိုတော့လာမယ့်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။သောဒရှင်တွေအနေနဲ့ရောရာဇဝတ်မှုတွေရောပါဖို့အတွက်ဘယ်နေရာတွေမှာပြုပြင်ဖို့လိုအပ်နေတယ်လို့ယူဆပါသလဲ။ဘာတွေကိုပြုပြင်စေချင်တယ်လဲဆိုတာတွေကိုဆွေးနွေးဖို့ဖိတ်ခေါ်ပါတယ်ရှင်။ပါဝင်ဆွေးနွေးလို့တဲ့သောဒရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့လို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ရှင်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင်။
စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါစေရှင်။အခုဆက်ပြီးနားဆင်ရမယ့်သုတဆုံးလင်အမေရိကန်တခွေမှာတော့အမေရိကန်သမ္မတဘရက်ကိုဘာမားရဲ့အိမ်ဖြူတော်ခရစ်စမတ်တစ်ပင်မိထွန်းပွဲနဲ့အလတ်ရဲ့အပန်းဖြေခရီးစဉ်အကြောင်းကိုအောင်အောင်နဲ့အတူနှမ်းလောင်ကကူညီတင်ဆက်ပေးထားပါတယ်ရှင်။
ခရစ်စမတ်ကာလမတိုင်ခင်မှာပဲခရစ်စမတ်တစ်ပင်တွေကိုအလှဆင်ကြတာကတော့နေရာတိုင်းမှာပါပဲအမေရိကန်သမ္မတအိမ်ဖြူတော်မှာလည်းခရစ်စမတ်တစ်ပင်အလှဆင်ဖို့ဒီဇင်ဘာမတိုင်ခင်နိုဝင်ဘာ25ရက်နေ့ကတည်းကရောက်လာတာပါမြင်းနှာကောင်ဆွဲတဲ့လှဲနဲ့တစ်ပင်ကိုတင်ဆောင်လာပြီးအိမ်ဖြူတော်ရှေ့ဆက်ရောက်ချိန်မှာတော့အခုလိုကြိုဆိုနေတာကိုကြားကြရပါတယ
်The holidays start. We're ready. Our last one. We're excited about it.
Yes.
And congratulations to our award winners here.
Thank you, guys.
Thank you.
All right, our work here is done. You guys ready?
That was easy, huh?
It's easy. This is the easiest part of the holiday season.
Christmas လဲစပါပြီ။အားလိုက်ရရသည်လဲရောက်လာပါပြီ။နောက်ဆုံးအနေနဲ့ရောက်လာတဲ့တစ်ပင်ကိုလည်းအရန်ကြိုက်ပါတယ်။တစ်ပင်ပြိုင်ပွဲမှာအနိုင်ရသူတွေကိုလည်းဂုဏ်ပြုပါတယ်လို့သမ္မတဂရော Michelle Obama ကပြောသွားတာပါ။
စကူဘေအမြင့်ရှိတဲ့ခရစ်စမတ်တစ်ပင်ကိုသမရဂရောနဲ့အတူတူနှစ်ဦးနဲ့နောက်ဒီအိမ်ဖြူတော်မှာထားဖို့ခရစ်စမတ်တစ်ပင်ပြိုင်ပွဲမှာအနိုင်ရခဲ့သူဝစ်ကွန်ဆင်ပြည်နယ်ကဒေးဗ်နဲ့မေရီဗန်ဒါဗဲလ်ဒန်တို့ကလည်းကြိုဆိုခဲ့ကြတာပါသူကလေးတွေကဆိုရင်အရွယ်ရောက်လာပြီဖြစ်တာကြောင့်တဦးကတော့အိမ်နေတဲ့အတွက်တူနှစ်ယောက်နဲ့အတူအခုလိုတစ်ပင်ကိုထွက်ကြိုဆိုတာပါလို့မစ်ရှယ်အိုဘားမားကညီမောပြီးပြောပါတယ်
Happy holidays to all of you. Eva Longoria, thank you for the wonderful hosting. Kelly Clarkson, we love. To everybody who is here tonight and everybody watching at home, it is now officially the time to light this tree.
အလုံးပျော်ရွှင်စရာအားလည်းရရှိကြပါစေလို့သမ္မတဘရက်အိုဘားမားကပြောသွားတာပါဒီအချိန်ဟာအိမ်ဖြူတော်ရဲ့ခရစ်စမတ်တစ်ပင်မိထွန်းတဲ့အချိန်ကာလရောက်ပြီလို့လဲဆိုပါတယ
် Are you guys ready to count down? We're going to start from 5. You ready? You sure? Okay, let's go. 5. 4. 3. 2. 1. Hey! Merry Christmas everybody.
Every now မှာတော့သမရကမိန့်ခွန်းပြောတာမှာအမေရိကန်ပြည်ထောင်စုရဲ့သဘာဝအမျိုးသားဥယျာဉ်တွေ တတန်းနှစ်တရာပြည့်သွားတဲ့အခါသမယမှာဒီဥယျာဉ်တွေကိုထိန်းသိမ်းဆောက်ရှောက်တဲ့သူတွေအားလုံးကိုကျေးဇူးတင်တဲ့အကြောင်းစပြီးတော့ပြောဆိုပါရစေ။အဲဒီနောက်မှာတော့အခုလိုခရစ်စမတ်သစ်ပင်မီထွန်းပွဲဟာကျေးဇူးတော်နဲ့ကျက်စင်တွေကိုဘေးမဲ့ပေးရတာလောက်မခက်ခဲတဲ့အကြောင်းလဲအရှင်ဖောက်ပြောကြားခဲ့ပါရစေ။လာမယ့်ရက်တွေအတွင်းမှာပဲလူသားတွေအတွက်အနစ်နာခံခဲ့တဲ့ခရစ်တော်မွေးနေ့ကိုရောက်လာတော့မှာဖြစ်တယ်လို့ပဲအချင်းချင်းဆောင်းရှောက်ရမယ့်လမ်းကိုညွှန်ပြထားခဲ့တဲ့အတိုင်းခွဲခြားမှုမရှိဘဲနဲ့စေတနာအကျိုးတည်ရောက်မှုရှိအောင်ပြုမူနေတိုင်းကြဖို့ကိုလည်းတမရကပြောကြားခဲ့ပါရစေ။
အဲဒီနောက်မှာတော့သူ့ရဲ့သမရတတန်းအတွင်းအိမ်ယူရောမှာနောက်ဆုံးအကြိမ်ကျင်းပတဲ့ခရစ်စမတ်သစ်ပင်မီထွန်းကြီးတဲ့အခမ်းအနားမှာ Jingle Bell တချင်းကိုသမရကရောသမီးငယ်အပါဝင်တခြားသူတွေနဲ့အတူသမရဥပမာကတီဆိုခဲ့ပါတယ
် What sounds good? Jingle bells? All right. What do you think, everybody? You guys know the words? Garth, you better lead us on this, man.
ဒီနေ့ခရစ်စမတ်အားလည်းရဲ့ယာဒီမှာလည်းပဲသမရဥပမာဟာဟာဝိုင်ကိုသွားမှာပါအဲ့ဒီမှာသူကြီးပြင်းလာတာကြောင့်ဒီကျွန်းစုတွေဟာသူ့ရဲ့မွေးရမည်လို့ဖြစ်နေတာပါဒါကြောင့်အိမ်ပြီးတော့မှသမရတာဝန်ထမ်းဆောင်နေတဲ့အချိန်အတွင်းနှစ်စဉ်နှစ်တိုင်းဒီနှစ်အကုန်အားလည်းရဲ့တိုင်းမှာဟာဝိုင်ကိုဇက်တိုက်သွားလာတာအခုဆိုရင်တော့သမရတာဝန်ထမ်းဆောင်နေစဉ်ကာလအတွင်းနောက်ဆုံးအချိန်ဖြစ်နေသွားမှာပ
ါဒီခရီးစဉ်နဲ့ပတ်သက်လို့သမရကတော့မီရှယ်ဥပမာကလည်းတဟာအစင်လာတစ်ခုလိုဖြစ်နေပြီးတော့ခရစ်မတ်နဲ့နှစ်သက်ကူကာလတွေမှာဆိုရင်တခြားနေရာတွေမှာထက်ဒီဟာဝိုင်မှာပဲရှိနေခြင်းတယ်လို့ဆိုပါတယ
်ဟာဝိုင်မှာရောက်နေစဉ်ကာလအတွင်းသမရဥပမာဟာပင်လယ်ရေငုပ်တာကျွန်တော်တို့မြန်မာခေါ်မှာဆိုရင်တော့ဒီရေခဲပေါက်စီလိုမျိုးတွေလည်းစားလို့ရှိပါတယ်ဒါအပြင်ဒီ golf ကစားတာကတော့မပါမဖြစ်ပါဗျာဒီနှစ်အားလည်းရမှာတော့တခြားနေတွေတဲ့စာရင်ပိုးပြီးတော့တက်တောင်တက်တာရှိနေမှာတယ်အမေရိကန်ပြည်ထောင်စုရဲ့သမရတအူတာဝန်ကိုယူထားရသူဖြစ်တဲ့အတိုင်းတချို့နှစ်တွေမှာဆိုရင်အားလည်းရက်ကိုတော့အပြည့်အဝမယူနိုင်ခဲ့ပါဘူးတိုင်းရေးပြည်မှာရေးပေါ်လာတော့လဲအားလည်းရက်ကိုခက်မြင်မြန်အဆုံးသတ်ပြီးတော့ပြန်ခဲ့ရတဲ့နှစ်တွေလည်းရှိပါတယ
်
ကောင်းအောင်ရေတမရဥပမာကိုဟာဝိုင်မှာမွေးတာလား
ဟုတ်ပါတယ်ဗျာဒါကြောင့်ဒီအိမ်ပြီးတော့ Oval ရုံးငန်းကနေနှစ်စဉ်အားလည်းရတိုင်းမွေးရမည်နဲ့ဒီကြီးပင်းကြီးရအရေဟာဝိုင်ကိုပြန်ပြီးတော့အာရင်တွေဖြည့်တယ်လို့တော့ပြောကြပါရယ် Washington Post သတင်းစာမှာဆိုရင်တမရကတော့ကဟာဝိုင်အကြောင်းသီးမဘရိတ်အကြောင်းပိုသိနိုင်မယ်လို့တော့ပြောခဲ့ပါရယ
်ဟာဝိုင်ရဲ့ယဉ်ကျေးမှုဟာလဲမစ္စတာဥပမာရဲ့တမရတက်တန်းကာလဆုံးဖြတ်ချက်တွေအပေါ်လွှမ်းမိုးမှုတွေရှိနေတယ်လို့တော့တချို့တွေကခံမှန်းကြတာတွေလည်းရှိပါရယ်ရှင်
ုအောင်အောင်စီစဉ်တိဆက်ပေးနေတဲ့သုတဆုံလင်းအမေရိကန်တခွင်ကိုအခုလိုတောက်ကြနေညမှာအတင်းနာဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုအင်ကာနေ့မနေ့ပိုင်းမှာနာဆင်နိုင်ပါတယ်ရှင်။အခုနောက်ဆုံးနာဆင်ရမယ့်သိပ္ပံတဲ့ဤပညာစီစဉ်ကိုတော့ဒေါခင်မျိုးသက်ကစီစဉ်တင်ဆက်ထားပါတယ်ရှင်။
ဒီတစ်ပတ်တော့နိုင်ငံတကာနိုင်ငံအတွက်သိက္ခာအရေးပါတယ်ထိမ့်သိင်းရင်းနဲ့ပတ်သက်ပြီးပညာရပ်တစ်ခုအနေနဲ့နားလည်ထားဖို့ရောလက်တွေ့အသုံးချကြဖို့ပါလိုအပ်နေတဲ့အကြောင်းထိမ့်သိင်းရင်း engineer ဦးသိမ့်မော်ကပြောပြပေးပါမှာပါလက်ရှိမှာငွေရအချို့တဲ့နေတဲ့မြန်မာနိုင်ငံအတွက်စနစ်ကျတဲ့ထိမ့်သိင်းရင်းဟာမရှိမဖြစ်လိုအပ်နေတာပါစက်ပစ္စည်းတွေကအစတဘာဝဝင်းကျင်အတွက်ကမ်းနားမှာရေတိုက်စားတာမြေပြိုရာတွေကစပြီးထိမ့်သိမ်းရေးကိုလှုပ်ဖို့အတွက်လိုအပ်နေတာပါ
မထိမ့်သိမ်းရေးဆိုတာမပြတ်ခင်မပြတ်အောင်သိရတာပေါ့ concept ကပမာပြအရန်ကိုနောက်ကျနေတယ်အရင်တော့ဘောပေါ့တော့ပြတ်မှပြန်ပြတ်သားမရှိဘူးကားကလည်းပြတ်မှရပ်လိုက်တယ်ပြင်တယ်ဒါပေမဲ့တကယ်ဟိုလေးမြန်လို့ပါတော့အဲ့လိုမျိုးမဖြစ်ဘူးလေလုံးဝပြတ်လို့မရဘူးလေအဲ့တော့ concept တွေကအရန်ပြောင်းသွားပြီမပြတ်ခင်မပြတ်အောင်ကိုပဲထိမ့်သိမ်းကြရတာဘိနက်ဆိုမဖြစ်မလေလောက်ကြရပါတော့ဗမာပြည်ဟောဘိနက်ဆိုတာပြက်မှာပဲပြင်တော့တဲ့ဟာမျိုးဖြစ်နေအဲ့တော့ဒီကလုံးတုံးတာလည်းပြင်ထိန်ပေါ့သူ့ပြင်ထိန်နေရင်ပေါ့မာတော့တကယ်တမ်းကျတော့ထိန်ပေးပဲဖြစ်ရတော့နော်သူ့ပြင်ရေဆိုတာလည်းထိန်သိအောင်ပါဒီကစနစ်တကျ plan လုပ်နေတာပဲသူ့ပြင်တာကိုဖြစ်ကလုံးအကိုပြင်ထိန်ရနေထိန်ပြင်ကိုပြင်ရမှာဖြစ်
ထိန်သိမ်း engineer ပညာရှင်တယောက်အနေနဲ့ပြောမယ်ဆိုလို့ရှင်မြန်မာနိုင်ငံမှာလိုအပ်နေတာပေါ့နော်ဘယ်လိုနေရာတွေမှာလိုအပ်နေလဲဆရာနည်းနည်းရှင်းပြပေးပ
ါမြန်မာပြည်မှာတော့ထိန်သိမ်း engineer ပညာရဲ့နေရာအမှန်မရှိသေးပေါ့နော်လူတရားလက်ပညာကိုမှန်မှန်ကန်ကန်နားလည်မှုမရှိသေးဘူးပေါ့နော်အဓိကပြင်သုံးတဲ့စကားလုံးကပြုပြင်ထိန်သိမ်းရေးဆိုပြီးသုံးနေတာပေါ့နော်မှန်တော့ပြုပြင်ဆိုတာစကားလုံးကိုဖြုတ်ပြီးထိန်သိမ်းရေးဖြစ်အောင်လုပ်အောင်ပေါ့ဆိုလိုတာကြီးတယ်ပေါ့ဝါပဝင်းကြီးရေမြေတော်တော်မြေချောင်းတွေဆက်ပြီးတော့ပုံမှန်ထိန်းသိမ်းစနစ်ကြထိန်းသိမ်းလုပ်သွားလို့ရှိရင်အပြတ်မှပြင်လာတဲ့ဆိုင်ကိုကြက်စိတ်ကအရန်တက်တာလေလူတွေအတွက်လည်းပို့ပြီးတော့အကျိုးရှိတယ်ပေါ့နော
်ဗမာပြည်မှာထိန်းသိမ်း engineer ပညာနဲ့ပတ်သက်ပြီးတော့လိုလိုလားလားမရှိကြတာလားမသိကြတာလားဆရာ
နံပါတ်၁ကဘယ်သူမှပေါ့နော်ဟိုဟိုထိန်းသိမ်းဆိုတာငွေကုန်ကြေးကြကြီးတဲ့လုပ်ငန်းတစ်ခုဆိုတော့မလို့ရရင်ဘယ်သူမှမလုပ်ရှင်ဘောနော်တင်းတင်းကြောင်းပြောလို့ရှိရင်ဥမာအိမ်တစ်ခုကိုမတင်းတင်းမဲ့လည်းနှစ်ပေါင်းများစွာသုံးလို့ရတယ်။တင်းတင်းရတဲ့အကျိုးကျေးဇူးလည်းရှိရဒါလည်းလူတွေကမောင်စံနားမလဲဘူး။အဲ့ဒီအကျိုးကျေးဇူးရဖို့လည်းမကျူသားဘူးပေါ့နော်။အဲ့တော့ပြတ်တော့ကြမှာပဲအာပြတ်ပြတ်ပြီးပြင်ရမယ်ဆိုရဲအခြေအနေမျိုးပဲဖြစ်နေတာပေါ့နော်။သို့တော့အထူးဖြင့်ဥမာ infrastructure အခြေခံအဆောက်အဦတွေစက္ကရာတွေအရင်ရှုပ်ထွေးပြီးတော့ဒေးတွေကြီးလာတယ်။သူတို့ပြတ်လို့ရှိရင်လည်းရလာမယ်ဖိုးကျိုးတွေအရင်မြင်လာတဲ့ခါကျတော့သင်္ကေတကိုမဖြစ်မနေဘူးလို့ကြရတော့เนาะအဲအဲ့ဒါကြောင့်ဒါကိုပညာရတစ်ခုနေနေလဲပြပြန့်လာတယ်ဆိုရင်ပညာရကနည်းနည်းတက်တန်းလူနေတဲ့ပညာရဖြစ်တယ်မစမျိုးကြလေ့လာတာသူ့တောင်မှသူ့အတွက်ဟိုစာ standard တောင်မှ2014ကျမ်းမှာစထွက်တာတော့ဗောနော
်ဆက်ဒီထိန်းသိမ်းပညာနဲ့ပတ်သက်ပြီးတော့ဒီလက်တွေ့အသုံးချနိုင်တာလူတွေပြောပြပေးပါဆရာ
ထိန်းသိမ်းနဲ့ပတ်သက်ပြီးတော့ဒီသင်္ကေတ engineer ပညာရဲ့အဓိကရွေးချက်က asset လို့ခေါ်တဲ့ရုပ်ဝတ္ထုပစ္စည်းတွေပေါ့နော်အဲ့ဒီပစ္စည်းတွေကိုဟိုသင်္ကေတထိန်းသိမ်းတဲ့ပညာပေါ့နော်ဒီရုပ်ဝတ္ထုပစ္စည်းတွေမှာလူလုံးတဲ့စက္ကရာစိတ်ရောလူရောယဉ်ရန်နေရာတွေပါတယ်လို့တဘာဝအရာပေးထားတယ်ခုနမြေချောင်းတောတောင်ရင်းမြေလည်းပါတာပေါ့နော်အဲ့တော့ဟိုလူလုံးတဲ့ပစ္စည်းတွေမှာတော့ခုနခေါ်တဲ့ပြလို့ရှိရင်ရရှိမဲ့အစိုးကျတွေကအများများလာတယ်ဥမာလေးမြန်ဆိုတော့လမ်းမှာပြန်တော့လုံးဝရပ်သွားလို့မရှိဘူးခလုံးကဆက်ယုံကြီးတွေတချို့ဆက်ယုံကြီးတွေမှာတစ်နာရီလောက်ရပ်သွားတယ်ဘောတော့တန်းနဲ့ချီချီသုံးကြလို့ဖြစ်တယ်အဲ့ဒါကြတော့လူရစဉ်းစားကြသိသိလာကြတာပေါ့အဲတပါးပါဝင်ကျင်မှာကြတော့တပါးပါမယ်ကသိသိလို့ရှိရင်ဥပမာကုစုကျွန်တော်တို့ကတစ်ပင်တွေခုတ်တယ်ညချောင်းတွေမြစ်တွေကလည်းကျွန်တော်တို့ဘာမှသိသိမှုမရှိဘူးအဲတော့ပါပြက်လာလဲဆိုတော့ရည်ရှမ်းလာတယ်ပေါ့အဲအဲ့တော့ဒါရည်ကြီးချင်ဖြစ်တဲ့ကံမှာဖြစ်လာတဲ့ဒုက္ခတွေကများလာတယ်အဲတော့ဒုက္ခဖြစ်လာမှာပေါ့နော်ဥပမာဟိုတလောကအချင်းချင်းမှာမြည်နေကြည့်တယ်ဒီလိုသာခေတ္တခါလို့ရှိလူအသက်ဆုံးရှုံးတာတွေလမ်းနေဆိုရင်လည်းပြက်လို့ကြမှာဒီဒေါ်လာတန်ဖိုးများစွာကုန်ကြခံပြီးမှလမ်းနေကိုပြန်ရတယ်ပေါ့နော် အဲ့ဒါကြီးမဖြစ်ခင်အဲ့ကုန်ကြရတဲ့ကုန်ကြရသေးရဲ့အစ်ပိုင်းလေးတစ်ခုကိုပုံမှန်သုံးနေလို့ရှိရင်ဘယ်လောက်ကြီးစိုးစိုးဝါးမဖြစ်နိုင်ဘူးပေါ့နော်ဖြစ်လာမဲ့ကျုံလာမဲ့ဘေးဒုက္ခတွေရဲ့အထူးသူတူတင်ပြီးကာဝယ်နိုင်ရောပေါ့နော်အဲ့လိုကာဝယ်နိုင်မှုစနစ်တကျလိုရမယ်နီးလန်းတွေလည်းရှိတယ်နော်မတားရီကိုတကယ်တော့မပြည့်ကြသေးဘူးလူတွေကအဲ့ဒီတွေကျွန်တော်တို့ကြိုးစားပြီးတော့နားလဲအောင်ကြိုးပြပြီးတော့လုပ်ဆောင်ရဖို့လိုတာပေါ့နော်ဒါဥပမာဆိုတော့ကျွန်တော်ချင်းမာမြေတွေကျူတယ်ကျွန်တော်ဟိုတွားပြီးပြောရပါတော့။ဘာလို့ဆိုချင်းမာမြေကျူပြီးမှဖြစ်တဲ့တစားစားသူ့ဒီမှာသူ့ကိုဟိုဟာ recovery လုပ်တာလို့ဟိုပေါ့နော်။ပတ်စံနေအရန်300မဖြစ်ခင်ကပြင်ထားရင်တော့ကုန်ချမှုမရှိဘူးပေါ့နော်။သုတ်စားလည်းမပြောဘူး။နောက်တစ်ခါလူတွေကလည်းပေါ့ဥပမာပေါ့တစားဖြစ်လို့ရှိရင်ကူးတဲ့လူတွေဒိုနာတွေကအရန်ပေါ်လာတယ်။အဲဒိုနာတွေကိုဟိုမဖြစ်ခင်ပတ်စံပြပါဆိုရင်ဘယ်ဒိုနာမှမဖြစ်အဲ့ maintenance မှာဒီဖေးလိုကြတော့ဘယ်လိုပြောမလဲ financial risk ကအရန် impact ဖြစ်တော့လူရအဲ့ဒါပုစံသုံးနေတယ် disaster ကြတော့ maintenance ဆိုတာမဖြစ်ဘဲနဲ့ဘယ်သူမှမလုပ်ချင်ဘူးဒီမှာအဲ့ဒါတွေရှင်းပြလို့လည်းနားထောင်လို့ပဲကောင်းတယ်ဖြစ်နေပါတော့အခုတော့ NLD ကအမှတ်တရပါညာနဲ့တော့ကျွန်တော်ဥစားပြောလို့ရတယ်ပေါ့နော်သူတို့တော့ချက်လက်ပေးနေတာလို့ရှိနေပါဘူ
းဆရာ NLD ကနေဆရာဘာတွေအကြံဉာဏ်တောင်းလာလဲဆရာ
အဲ့တော့ဘာလို့အဲ့လားမျိုးလိပညာရဟိုဒါကျူလို့မရတယ်ဒီပြုကဟိုဒါမှတန်တဲ့ရအမှတ်တွေတော့ညာအရန်တိကျင်တာသူတို့နားလည်းတဲ့လူတွေကိုဘာပဲဖြစ်ဖြစ်ပေါ့တော့သူတို့ input ရအောင်လိုက်ရှာနေကြသူဥပမာဆိုရင်ကျွန်တော်ချင်းပြီကိုသွားတော့မြေကြီးကျူရယ်အရာဝင်မြေကမ်းပေးမှာဟိုပါဘောနော်သူတိုက်စားခါလေရိုရှင်းဖြစ်တယ်နန်းပေးတွေဝိုင်းမှာမြေတွေကျူရယ်အဲ့ဒါကိုသူတို့ကြောက်နံကြီးတွေစောက်ပြီးတော့ကြတော့ဟိုပညာလာပေါ့နော်ကြောက်စီနိုင်ငံကြီးတွေပေါ့နော်ဒီလိုရခါလာကြီးလည်းပြူကြတာပေါ့နော်အဲ့တော့နိုင်ငံတကာမှာအခုအဲ့လိုမျိုးမလုပ်တော့ဘူးမြက်တစ်မျိုးရှိတယ်မြက်တစ်မျိုးကိုဆိုင်ပြီးတော့မြေကြီးကိုခိန်းတာပေါ့နော်ဘက်တီဗာလို့ခေါ်တဲ့မြက်ပေါ့အိန္ဒိယလားအဲတကွာလို့အဲ့မြက်ကိုပဲဆိုင်ဟိုအဲ့မြက်ကိုသူအတန်းလိုက်ဆက်တိုင်းသူကအုံနံကြီးတစ်ခုလိုဖြစ်သွားတာပေါ့အဲ့တော့ structure ကြီးလုံးမဲ့စားမြက်ကိုဆိုင်ပြီးတော့ပတ်ဝန်းကျင်ခိန်းသိမ်းရေးလုပ်တဲ့နေရာအရန်ကိုကျယ်ပြန့်တယ်ပေါ့နော်
ဩစတြေးလျနိုင်ငံမိုနက်စ်တက္ကသိုလ်ကထိန်းသိမ်းအင်ဂျင်နီယာဘွဲ့လွန်ပညာရှိပြီးမြန်မာနိုင်ငံတိုတိုရေနံကုမ္ပဏီမှာထိန်းသိမ်းတာဝန်ယူခဲ့သူအင်ဂျင်နီယာဦးသိန်းပေါ်ပါနောက်တစ်ပတ်မှာတော့ချင်းတောင်မြေပြုံမှုနဲ့ပတ်သက်ပြီးပြုပြင်ထိန်းသိမ်းနိုင်တာတွေကိုတင်ပြပေးဖို့ရှိတယ်ဆိုတာကိုပြောချင်ရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်
တခင်မျိုးသက်စီစဉ်တင်ဆက်ပြနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်။အခုညပဲအစီအစဉ်ဆုံးမသက်ခင်မှာသတင်းအချင်းချုပ်ကိုကိုရနိုင်ကကြေညာပေးပါဦးမယ်ရှင်
။စီးရီးယားနိုင်ငံလက်ဘုံမျိုးကနေလူတွေကိုဘေးလွယာကိုရွှေ့ပြောင်းပေးနေတာတွေကိုရပ်ဆိုင်းလိုက်တာကြောင့်လူတွေထောင်ထဲချီပြီးတော့ပိတ်မိနေပါတယ်။လက်ဘုံမျိုးတွေကလူတွေကိုဘေးလွယာကိုတွယ်ဆောင်ပေးနေတဲ့ရင်နန်းသားမှာတောက်ကြနေကပောက်ကွဲမှုဖြစ်တဲ့အတန်းတွေကြားခဲ့ရပါတယ်။တဘုံနေဘက်ကအစိုးရနဲ့အပြစ်ရဲ့သဘောတူညီမှုကိုချိုးဖောက်ခဲ့တယ်လို့စီးရီးယားဆိုရပိုင်းသတင်းတွေကဆိုပါတယ်။ရုရှားကကွယ်ဝင်ကြီးဌာနကတော့ရွှေပြောင်းကယ်ဆယ်တာတွေပြီးသွားပြီဖြစ်ကြောင်းတဘုံနေထိန်းချုပ်ထားတဲ့နေရာတွေကနေအမျိုးသမီးတွေနဲ့ကလေးတွေအလုံးကိုရွှေပြောင်းထားပြီးဖြစ်တယ်လို့လည်းပြောပါတယ်။လက်ဘုံမျိုးထဲမှာတော့ခေါင်းမာတဲ့အစွန်းရောက်တွေနဲ့စစ်သွေးကြတွေပဲကျန်ခဲ့တယ်လို့ရုရှားကကွယ်ဝင်ကြီးဌာနကပြောပါတယ်ခင်ဗျာ။အမေရိကန်ရွေးကောက်ပွဲကိုဝင်ရောက်ဆွဖတ်တဲ့ရုရှားအစိုးရပဲဖြစ်ဖြစ်တခြားဘယ်အစိုးရပဲဖြစ်ဖြစ်အမေရိကန်ပြည်ထောင်စုအနေနဲ့ရေးယူသွားမှာဖြစ်တယ်ဆိုပြီးတော့သမ္မတဘရက်အိုဘားမားကပြောကြားလိုက်ပါတယ်ဖိဘနိုင်ငံတစ်ခုကကျွန်တော်တို့ရဲ့ရွေးကောက်ပွဲရဲ့ဂုဏ်သိက္ခာကိုထိခိုက်ပြပြအောင်လုပ်လာပြီဆိုရင်ကျွန်တော်တို့အနေနဲ့ရေးယူသွားဖို့လိုတယ်ဆိုတာတန်ကြာဖြစ်เสียမလို့ပဲရေးယူသွားမှာဖြစ်တယ်လို့လည်းသမ္မတအိုဘားမားကNBR သတင်းဌာနကိုပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့ပြဿနာတွေပေါ်မြန်မာအစိုးရရဲ့ချင်းကပ်ကိုင်းတွေဆောင်ရွက်ပုံတွေဟာစိုးရိမ်စရာကောင်းတဲ့တံပြန်အကျိုးဆက်တွေဖြစ်လာနိုင်တယ်လို့ကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်နာမင်းကြီးဇာယီရိုင်ဒ်အယ်ဟူဆိန်ကဒီနေ့သတိပေးလိုက်ပါတယ်။တစ်ဆက်တည်းမှာပဲလက်နက်ကိုင်ကျန်းဖတ်ဖွဲ့တွေကနေကြဆောင်ရဲတပ်ဖွဲ့ရဲကင်းစကန်ကိုအောက်တိုဘာ9ရက်နေ့ကတိုက်ခိုက်တာပါဝင်လို့မှ12ရက်နေ့ကမြန်မာစစ်တပ်အရာရှိတူတပ်ခံလိုက်ရတဲ့ပတ်သက်ပြီးတော့လည်းသူ့အနေနဲ့ပြက်ပြက်သားသားပြစ်တင်ရှုတ်ချတယ်လို့ပြောကြလိုက်ပါခင်ဗျာ
2016ခုနှစ်ဒီဇင်ဘာလ16ရက်တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုရနိုင်ကြီးညာပေးသွားတာပါဒီညအစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်စနေနေ့မနေ့ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ် VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်ရှင်တော်တာရှင်နဲ့အားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ
This program has come to you from the Voice of America, Washington.